Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ။ VOA American Day ရဲ့2019ခုနှစ်နိုဝင်ဘာလ2ရက်ကြာသပတေးနေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းနိုမီတာ2425 32နဲ့58တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဟုတ်ပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့နယူးယောက်မှာလူရှိဦးသေဆုံးခဲ့တဲ့အကြမ်းဖက်မှုကျူးလွန်သူကိုတည်ရန်ပေးတင်တဲ့အကြောင်းသမတ်ထွန်းကဆက်ပြောနေပြီမလဲကွန်တန်တမ်မိုအချင်းစကန်ကိုပို့ဆောင်ခြင်းနဲ့သဘောထားကတော့ပြောင်းလဲသွားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေတကြောပြန်ပေါ်ပေါက်ခဲ့ပြီးနောက်ပထမဆုံးအကြိမ်ဖြစ်ဒီကနေ့မှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာမော်နော့ခင်ကိုရုတ်တရက်တွားရောက်ခဲ့ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တည်ငြိမ်ထိုက်တဲ့သူကြီးညာပေးသွားမှာပ
ါဟုတ်ကဲ့ပါခင်ဗျာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်မွန်ဒေါ်ဒေတာဘက်ကိုဒီကနေ့တွားရောက်ပြီးနှစ်ဖက်အတိုင်းဝိုင်းအတွက်ပြန်လည်ထူထောင်ရေးကိစ္စဘာရီမှာကြားခဲ့တယ်လဲဆိုတဲ့သတင်းတင်ပြမှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတဲ့ရင်ဂျာဒုက္ခသည်တွေထဲမှာအုတ်ထင်းသူမဲ့နေတဲ့ကလေးငယ်က4000ကျော်ရှိတယ်လို့ဥရောပသမဂ္ဂမဟာမင်းကြီးကပြောကြပါတယ
် 2 weeks ago an accompanying minors were only around 15,000children.
တရင်နေပြီးမှကြားဖို့ရှိပါတယ်ဒီကြောင့်နဲ့အတူထိုင်းနိုင်ငံမှာတည်ဆုံသွားတဲ့အိမ်အကူကရင်မင်းကလေးငယ်ရဲ့အလောင်းကိုပြန်လည်စစ်ဆေးသွားမယ်ဆိုတဲ့အကြောင်းနဲ့ American TV ကန်ဆန်းမဲကိုသမရထရန့်ဘာကြောင့်ဝေဖန်နေတာလဲဆိုတာတွေကိုနားဆင်ရမှာပါအပတ်စဉ်ကဏ္ဍမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့သုံးသက်ချက်နဲ့တိုင်းရင်းသတင်းလှော်တွေကိုတင်ပြပါမယ်ဒီစီစဉ်နေမတိုင်ခင်အခုတော့ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါဦးဗျာ
နယူးယောက်မြို့မှာလူရှိဦးသေဆုံးခဲ့တဲ့အထိထရက်ကားတစ်စင်းနဲ့ဝင်တိုက်ခဲ့တဲ့ဥစ်ဘက်ကစ္စတန်နိုင်ငံကရွှေ့ပြောင်းနေထိုင်သူကိုတည်ထောင်ပေးတဲ့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကဆက်လက်ယုံကြည်ထားပေမဲ့ကျူးဘားနိုင်ငံကွန်တနမိုပင်လယ်ော်ကအကြမ်းဖက်သမားဖြစ်တန်ရရှိသူတွေကိုထိန်းသိမ်းထားရအကျဉ်းစခန်းကိုပို့ဆောင်လို့တဲ့သဘောထားကတော့ပြောင်းလဲသွားပါတယ်နယူးယောက်ကအကျဉ်းဖက်သမားကိုကွန်တနမိုအကျဉ်းစခန်းကိုပို့ချင်ပေမဲ့လုပ်ငန်းစဉ်ရအမေရိကန်တရားရေးစနစ်ထက်အချိန်ပိုကြာမှာဖြစ်တဲ့အကြောင်းသမ္မတထရန့်ကဒီကနေ့ပဲပြောလိုက်တာပါတန်29နှစ်အရွယ်ဆေဖူလိုဆပ်ပော့ကိုအကြီးတန်းတဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့ရနယူးယောက်မြို့မှာပဲဆက်လက်ထိန်းသိမ်းထားပြီးတရားစီရင်တာကပိုတင့်တော်မှာဖြစ်ကြောင်းနဲ့မြင်းမြန်းဆန်းဆန်းတည်တံပေးတဲ့အကြောင်းလည်းပြောဆိုလိုက်ပါတယ်။မန်ဟတန်ရပ်ကွက်ထဲကလူစီကားရလမ်းတစ်လျှောက်အငှားထရက်ကားတစ်စင်းနဲ့စပိန်သမားတွေလမ်းသွားလမ်းလာတွေကိုဒလချန်းဝင်တိုက်ခဲ့သူဆိုက်ပော့ကိုတော့ပြည်သူ့အမှုလိုက်ရရှိတွေကအချမ်းဖက်ဝါရနဲ့ဆက်နွယ်တဲ့အမှုတွေနဲ့မနေ့တုန်းကပဲတရားစွဲဆိုခဲ့တာပါ။အမှုတွေထဲမှာအကြမ်းဖက်အုပ်စုတစ်ခုကိုအားပေးကူညီမှုမော်တော်ယာဉ်တွေဖျက်ဆီးမှုတွေပါဝင်ပါတယ်။ Saipov ကတော့ဖမ်းဆီးရမှာရရှိခဲ့တဲ့ဒဏ်ရာအတွက်စစ်ကူသားမှုပေးထားတဲ့ဆေးရုံကအခမ်းအနား IS Islam စစ်သွေးကြွအဖွဲ့ရဲ့အလံကိုချိတ်ဆွဲထားခြင်းတဲ့အကြောင်းနဲ့သူလုပ်ခဲ့တဲ့လုပ်ရက်အတွက်ကျင်းတဲ့အကြောင်းအမှုစီအရာရှိတွေကိုပြောဆိုခဲ့တာပါ။ Donald Trump ကတော့ IS ဆွေးရအုပ်စုရဲ့အလံကိုဆေးရုံမှာချိတ်ထားခြင်းနဲ့လို့ပြောခဲ့တဲ့နယူးယောက်အကြမ်းဖက်သမားကိုတည်ထောင်ပေးတဲ့အကြောင်းမနေ့နောက်မိုင်းမှာပဲ Twitter လူမှုကွန်ရက်ကနေပြင်းပြင်းထန်ထန်မှတ်ချက်ပေးပြောဆိုထားပါတယ်။ Saipov ကတော့နယူးယောက်တက်ခဲမှုအတွင်းသတင်းပတ်နဲ့ချီပြင်ဆင်ခဲ့ကြောင်းနဲ့အဲစစ်သွေးကြွရရဲ့ဗီဒီယိုတွေကိုလက်ကင်ဖုန်းကနေချီပြီးအားချလာရကတက်ခဲမှုတွေကိုကျူးလွန်ခဲ့တာဖြစ်တဲ့အကြောင်းစေယုံပေါ်မှာစုံစမ်းစစ်ဆေးသူတွေရဲ့စစ်ဆေးမြင့်မြတ်မှုတွေအတွင်းမှာဖြေကြားထားတာပါ
နယူးယောက်မြို့မှာအချမ်းဖက်ဝါရဆွဲတိုက်ခိုက်ခဲ့သူလို့တန်ရရှိထားသူစေဖူလိုဆိုင်ပေါ့ကိုအမေရိကန်ပြည်ဝင်ခွင့်ရရှိစေခဲ့တဲ့ပြည်ဝင်ခွင့်အစီအစဉ်ကိုအမေရိကန်သမ္မတကပြစ်တင်ပြောဆိုလိုက်ပြီးအမေရိကန်တရားရေးစနစ်ကနှေးကွေးလွန်းလာကြောင်းဟာတာတစ်ခုလိုဖြစ်နေပြီလို့ပြောဆိုလိုက်ပြီးတဲ့နောက်မှာတော့နယူးယောက်မြို့ကပြီးခဲ့တဲ့အင်ကာနေ့အချမ်းဖက်ဝါရဆဲတိုက်ခတ်ခရမှုဟာနိုင်ငံရေးပြဿနာတစ်ရပ်ဖြစ်လာခဲ့ပါတယ်။ဟောလိုဝင်းနေ့ကိုရွေးပြီးတိုက်ခတ်ရတာကလမ်းပေါ်မှာလူတွေပိုများမယ်လို့ထင်တာကြောင့်ဖြစ်တယ်လို့စိုက်ပေါ်ကတာဝန်ရှိသူတွေကိုပြောဆိုခဲ့ပြီးသူကတော့မနေ့ဗုဒ္ဓဟူးနေ့တုန်းကပြစ်မှုနှစ်ခုနဲ့ဆွဲချက်တင်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကိုစိုက်ပေါ်ဝင်ရောက်ခွင့်ရစေခဲ့တဲ့ပြည်ဝင်ခွင့်ဆိုင်ရာကန်ဆန်းမဲကိုဖျက်သိမ်းရင်လွှတ်တော်နဲ့ချက်ချင်းလက်တွဲဆောင်ရွက်လိုတယ်လို့သမ္မတထရန့်ကပြောပါတယ်။သမ္မတရဲ့မှတ်ချက်အပေါ်ဒီမိုကရက်တွေကဝေဖန်ကြပြီးတရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုဆုံးဖြတ်နိုင်ဖို့စ조사ဖော်ထုတ်နေတဲ့အချိန်မှာသမ္မတကဒီပြဿနာကိုနိုင်ငံရေးဇက်သွင်းမှုလုပ်နေတယ်ဆိုပြီးပြောဆိုကြတာပါ။အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမာရဲ့ဆွဆောင်ချက်တစ်ခုဖြစ်တဲ့DV Lottery အစီအစဉ်နဲ့အကြမ်းဖက်ဝါဒီကိုအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်ပြုခဲ့တယ်ဆိုပြီးအထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ကိုမနေ့ဗုဒ္ဓဟူးနေ့မှာသမ္မတထရန့်က Twitter လူမှုကွန်ရက်မှာပြစ်တင်ပါတယ်။နယူးယောက်အထက်လွှတ်တော်အမတ်ရှူမာကလည်းသမ္မတထရန့်ဟာနိုင်ငံရေးနဲ့မပတ်သက်တဲ့ကိစ္စကိုနိုင်ငံရေးဆန်အောင်လုပ်နေပြီးအမေရိကန်ကိုကွဲပြားအောင်လုပ်နေတယ်လို့စွပ်စွဲလိုက်ပါတယ်ရှင်။
စပိန်နိုင်ငံကတလုံးညဒေသခွဲထွက်ရေးကြိုးပမ်းမှုတွေနဲ့ဆက်နွယ်ပြီးပုံကန်ထွားကြွားမှုနိုင်ငံတော်သစ္စာဖောက်မှုအလွဲသုံးစားမှုတွေနဲ့ဆွေးချက်တင်ခံထားရတဲ့ကတလုံးညဒေသခေါင်းဆောင်တွေကမက်ဒရစ်မြို့တော်ကတရားရုံးနေရာမှာဒီကနေ့လာရောက်အစ်စ်ခံပါတယ်ဒီသတင်းမှတ်တဲ့ဘယ်ဂျင်နိုင်ငံဘရက်ဆဲမှာရောက်နေတဲ့ယာရုကဖေရှားခံလိုက်ရတဲ့ကတလုံးညဒေသအကြီးကဲကာစ်ပွချမွန်ကတော့တရားရုံးစင့်ခေါ်မှုကိုမလိုက်နာခဲ့ပါဘူးသူ့ဘော်ဆွေးချက်တွေကနိုင်ငံရေးရွက်ချက်တွေပါဝင်နေကြောင်းနဲ့မျက်မျက်တတတရားဥပဒေနဲ့အညီဆောင်ရွက်ဖို့ကတိပြုမှသာစပိန်ကိုပြန်လာမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါစပိန်နိုင်ငံကအာနာယပေါ်ပူလာပါတီပြောခွင့်ရကတော့တရားခွင်ကိုလာဖို့ဖြစ်ခွက်ခဲ့တဲ့အတွက်ဖမ်းရန်ထုတ်ဖို့နဲ့စပိန်နိုင်ငံကိုပြန်လည်လွှဲပြောင်းပေးဖို့တောင်းဆိုရမယ့်အခြေအနေရောက်သွားပြီဖြစ်တဲ့အကြောင်း AP သတင်းဌာနကပြောကြားထားပါတယ်စပိန်ဆိုရရှင်တွေကတော့ကတလုညဒေသအကြီးကဲဟောင်းနဲ့သူ့လက်ထောက်အပါအဝင်ဒေသနာခေါင်းဆောင်14ဦးကိုတရားစွဲဆိုထားတာပါစပိန်ဆိုရကတော့ကတလုညဒေသကိုတိုက်ရိုက်ထိန်းချုပ်ဖို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဆောင်ရွက်ခဲ့ပြီးဒေသနာလွှတ်တော်ကိုလည်းဖျက်သိမ်းထားပါတယ်အော်တိုဘာ10ရက်နေ့ကကတလုညဒေသမှာတရားခွတ်ထွက်ရေးအတွက်လူလူဆန္ဒခံယူပွဲတရကျင်းပခဲ့ပြီးလွတ်လပ်ရေးကြေညာဖို့ဆောင်ရွက်ခဲ့ရမှာအခြေအနေကိုတုံ့ပြန်ထိန်းသိမ်းဖို့ဘိုစပိန်ဘိုဆိုရကကြိုးပမ်းခဲ့တာလည်းဖြစ်ပါတယ်ခွတ်ထွက်မဲ့စီစဉ်တဲ့ပတ်သက်လို့ကတလုညဒေသမှာလည်းသဘောထားကွဲလွန်မှုတွေရှိနေကြတာပါ
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေတကြော့ပြန်ပေါ်ပေါက်ခဲ့ပြီးနောက်ပထမဆုံးအကြိမ်ဖြစ်ဒီကနေ့မှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်မတိမငိအခြေအနေတွေကြုံခဲ့ရတဲ့မောင်တော်ခရိုင်ကိုရုတ်တရက်သွားရောက်ပါတယ်ရခိုင်ပြည်နယ်မောင်တော်ဒေသကဒေသခံတိုင်းရင်းသားတွေမွတ်စလင်တွေကိုပါတွစ်ဆုံခဲ့တယ်လို့ဒေသရင်းပြန်လည်ထူထောင်ရေးနဲ့ဖွံ့ဖြိုးရေးကိစ္စတွေနဲ့ပတ်သက်တဲ့လိုအပ်ချက်တွေကိုလည်းဆွေးနွေးပြောဆိုခဲ့ပါတယ်ရခိုင်ပြည်နယ်ကပြည်ပခါတွေကြောင့်ဒုက္ခတွေတိတ်နေချီထွက်ပြေးသွားတယ်လို့ဆိုတဲ့အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နယ်စပ်ကနှစ်နိုင်ငံချစ်ချည်ရေးတရားရှိရာတောင်ဖြိုလက်ဝဲမြို့ကိုလည်းဒေါက်ဆန်းစုကြည်သွားပါတယ်။ချက်ခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကလုံခြုံရေးကင်းစခန်း30လောက်စီးနင်းတိုက်ခတ်ခဲ့တဲ့အီရာ SA အစွန်းရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းလာမှာလူခွေရေးချုပ်ဖောက်မှုတွေရှိခဲ့ကြောင်းနဲ့ဒုက္ခသည်6သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရာကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကဝေဖန်မှုတွေနဲ့ဖိအားတွေထွက်ပေါ်နေချိန်မှာပဲဒေါက်တာဆန်းစုကြည်ရခိုင်ပြည်နယ်ကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်ကရခိုင်ပြည်နယ်နောက်ဆုံးချိန်ခီးစဉ်ဖြစ်2015ရွေးကောက်ပွဲကာလတုန်းကတန်တွဲမြို့ကိုသွားခဲ့ပူပါတယ်။ဒီကနေ့နေချင်းပြန်ရခိုင်ခီးစဉ်အတွင်းစစ်တွေမြို့ကိုရောက်ရှိစဉ်မှာတော့ပြည်နယ်ဆွေရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်ရေးဖြည့်ရှင်းတာမှာတန်တမန်ရေးဖွံ့ဖြိုးရေးလုံခြုံရေးနှိမ့်လန့်တွေနဲ့ဆောင်ရွက်ဖို့နေဆက်ချန်စီယိုခိုင်မာလုံခြုံရေးပြန်လည်ဝင်ရောက်လာမဲ့သူတွေကိုစနစ်ကြလက်ခံရေးဆက်တဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်ရှင်
Vio American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
Vio American တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကိုရီးယားကျွန်းဆွယ်ကို American သမ္မတ Donald Trump လာရောက်ဖို့ရပိုင်းလိုအချိန်မှာပဲမြောက်ကိုရီးယားကနောက်တစ်ချိန်မစ်ဆိုင်တုံစမ်းသပ်မဲ့ပုံပေါ်နေတဲ့အကြောင်းတောင်ကိုရီးယားကပြောလိုက်ပါတယ်။ပြည်ဝင်မျိုးတော်ကမစ်ဆိုင်တုံသုတေသနဌာနမှာလှုပ်ရှားမှုတွေချို့တွေ့နေရတဲ့အကြောင်းတောင်ကိုရီးယားမျိုးသားထောက်လှမ်ရေးဌာနတာဝန်ရှိသူတွေလွှတ်တော်မှာဒီကနေ့ပြောဆိုလိုက်ကြပါတယ်။နိုင်ငံကကတန်ခတ်ပိတ်ဆို့မှုတွေကိုအန်တုပြီးမြောက်ကိုရီးယားကနျူကလ িয়ার လက်နက်နဲ့ပက်ထိန်တပ်မစ်ဆိုင်တုံစမ်းသပ်မှုတွေကိုမကြာသေးခင်နှစ်တွေအတွင်းစက်တိုက်ဆိုးဆိုးလုပ်နေခဲ့တာပါ။ပွန်ဂျီရီနျူကလ িয়ার သုတေသနစခန်းမှာမြောက်ကိုရီးယားက6ချိန်မြောင်လက်ဖြင့်အင်အားအပြင်းဆုံးလက်ဖြင့်အနုမြေပုံတလုံးကိုစက်တင်ဘာလ3ရက်နေ့ကစမ်းသပ်ခဲ့ရမှာနောက်ဆက်တွဲလှုပ်ခတ်မှု3ချိန်ထဲမှာကျုံခဲ့ရပြီးနောက်ထိခိုက်ပျက်စီးမှုတွေလည်းရှိကောင်းရှိနိုင်တဲ့အကြောင်းတောင်ကိုရီးယားမျိုးသားထောက်လှမ်ရေးဌာနအရာရှိတွေကလွှတ်တော်ရှင်းပေါက်ထွက်ဆိုထားကြပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စမ်းသပ်မှုတွေမစ်ဆိုင်တုံးမှာတက်ဆင်နိုင်တဲ့အရွယ်အစားရှိတဲ့အဆင့်မြင့်ထိပ်ဖူးလက်နက်တွေထောက်လုံးနိုင်အောင်ဆက်လက်ကြိုးပမ်းသွားနိုင်တဲ့အကြောင်းလည်းတင်ပြပြောဆိုခဲ့ကြတာပါ။အင်္ဂါနေ့ဆိုးမျိုးတော်ခီးစဉ်ပြင်ဂျပန်တရုတ်ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကိုတွဲရောက်မဲ့သမ္မတထရန့်ရဲ့ရှေ့သတင်းပတ်ခီးစဉ်မှာတော့မြောက်ကိုရီးယားအရေးအဓိကအာရုံစိုက်လိမ့်မယ်လို့လည်းမျှော်လင့်ထားကြပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အာရှခီးစဉ်အတွင်းနောက်သတင်းပတ်တရုတ်နိုင်ငံကိုပထမဆုံးအကြိမ်ဖြစ်တွဲရောက်တဲ့အခါမှာတော့ကုန်သွယ်ရေးမြောက်ကိုရီးယားအရေးတို့ကိုထိတ်တန့်ဦးစားပေးဆွေးနွေးမယ်လို့ခန့်မှန်းထားကြပါတယ်။ ခီးစဉ်တွင်ထူးခြားတဲ့ရလဒ်တချို့ထွက်ပေါ်လာနိုင်တယ်လို့တရုတ်တာဝန်ရှိသူတွေကခိုင်ခိုင်မာမာပြောဆိုနေကြပေမဲ့လည်းသမ္မတထရန့်ရဲ့ချင်းကပ်ပုမှုအပေါ်မှာအများကြီးမူတည်တယ်လို့သုံးသပ်သူတို့ကပြောကြပါတယ်။ဒီနှစ်အစောပိုင်းအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာသမ္မတထရန့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့တွေ့ဆုံခဲ့ပြီးနောက်ပိုင်းအပြောင်းလဲတွေရှိခဲ့တယ်လို့မပြောင်းလဲတာတွေလည်းရှိခဲ့ပါတယ်။ကုန်သွယ်ရေးကကိစ္စရည်ကြီးတစ်ခုအဖြစ်ရှိနေတာဖြစ်ပေမဲ့မြောက်ကိုရီးယားအရေးကနှစ်နိုင်ငံဆက်ဆံရေးမှာရှေ့တန်းကိုရောက်လာတာပါ။ဒီကိစ္စနှစ်ရက်ကိုသမ္မတထရန့်ကအတူချိတ်ဆက်လိုက်ပြီးတရုတ်သုံးသပ်သူတွေကတော့ဗျူဟာမမြောက်တဲ့မဟာဗျူဟာအဖြစ်ပြောဆိုကြပါတယ်။ကမ္ဘာအရှုပ်ထွေးဆုံးအမေရိကန်တရုတ်ကြားကဆက်ဆံရေးနဲ့ကမ္ဘာအခက်ခဲဆုံးပြဿနာဖြစ်တဲ့မြောက်ကိုရီးယားအရေးတို့ကိုချိတ်ဆက်လိုက်တဲ့မဟာဗျူဟာကြောင့်ရလဒ်တချို့လည်းထွက်ပေါ်ခဲ့ပါတယ်။တရုတ်ဘက်ကမြောက်ကိုရီးယားအပေါ်အပြင်းထန်ဆုံးဓာတ်ခတ်ပိတ်ဆို့မှုတချို့ကိုဒီနှစ်အတွင်းအတည်ပြုခဲ့တယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းဘက်ကလည်းရန်စတဲ့ဒုံးကျည်စမ်းသပ်မှုနဲ့6ချိန်မြောက်နျူကလ িয়ার စမ်းသပ်မှုတွေလုပ်ပြီးနိုင်ငံတကာအတိုင်းအဝိုင်းရဲ့ဖြေရှင်းချက်ကိုစမ်းသပ်ခဲ့ပါတယ်ရှင်။
ဘိမ်ပါရဲဆေးကိုသုံးဆွဲနေတာလူလူကျမ်းမာရေးအတွက်အရေးပေါ်ပြဿနာတစ်ရပ်ဖြစ်နေတဲ့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်သတိပေးပြောဆိုခဲ့ပြီးရပ်ပိုင်းအတွင်းမှာပဲမွေးဆေးဝါးတက်ပြည့်ရေးပူပေါင်းကြိုးပမ်းမှုနဲ့ထောက်လိုင်းသတင်းတွေဖလှယ်ရေးဘေကျင်းမြို့မှာနိုင်ငံတော်ဝန်ရှိသူတွေဆွေးနွေးကြပါတယ်။သမ္မတထရန့်ကတော့အာပြင်းပြီးဆွဲလန်းစေတဲ့ဘိမ်ပါရဲဖန်တနိုင်းအကြိုက်ခဲပြောက်ဆေးတွေအဓိကဝင်ရောက်နေတာတရုတ်နိုင်ငံကဖြစ်ကြောင်းပြောဆိုထားတာပါ။နိုင်ငံတော်ဝန်ရှိသူတွေရဲ့တွေ့ဆုံမှုအတွင်းမှာတော့ပူပေါင်းဆောင်ရွက်မှုတွေနောက်တစ်ဆင့်တိုးမြှင့်နိုင်ရေးရှင်းလင်းတဲ့လမ်းညွှန်ချက်နဲ့အသေးစိတ်အချက်လက်တွေကိုဆွေးနွေးကြကြောင်းတရုတ်ဆိုးရွားပိုင်းမီဒီယာတွေကဖော်ပြကြပါတယ်။သမ္မတထရန့်ကတော့ပထမဆုံးချင်းတရုတ်နိုင်ငံခီးစဉ်ဖြစ်ရှင်းစင်းတဲ့ဘက်ထဲတွေ့ရောက်တဲ့အခါတရုတ်သမ္မတရှီချင်းဖြစ်နဲ့တွေ့ဆုံပြီးဖန်တနိုင်းအကြိုက်ခဲပြောက်ဆေးထုတ်လုပ်တင်ပို့မှုနဲ့ပတ်သက်လို့ဆွေးနွေးမယ့်အကြောင်းပြောဆိုထားပါတယ်
။ပါပွားနယူဂီနီကဩစတြေးလျထိန်းသိမ်းရေးစခန်းဟောင်းမှာနိုင်ငံရေးခလုံးကွင်းရလူတဲ့လူပေါင်း600ကျော်တို့ကသုံးရက်မြောက်နေ့အဖြစ်ဆက်လက်တင်းခတ်နေတာကြောင့်အခြေအနေကဆိုးဝါးလာနေပြီးဒီကိစ္စကလူသားချင်းစာနာထောက်ထားမှုဆိုင်ရာအရေးပေါ်အခြေအနေဖြစ်ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။မန်နုစ်ကျွန်းစခန်းကိုတရားဝင်ပိတ်သိမ်းပြီးပါပွားနယူဂီနီစစ်တပ်ကိုထိန်းချုပ်မှုလွှဲပြောင်းပေးခဲ့တဲ့ပြီးခဲ့တဲ့အင်္ဂါနေ့ကတည်းကလျှက်စစ်မိနဲ့ရေဖြတ်တောက်ထားတာပါ။ဒါပေမဲ့စခန်းတွင်းကလူတွေကတော့ထွက်ပြေးဖို့ညှင်းဆန်နေကြဆဲဖြစ်ပါတယ်ရှင
်။ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးတိုက်တို့ပြောပြခဲ့ကြတာပါ။ VU ရနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA internet ဆာမျက်နှာ bamis@voanews.com ကရောကျွန်တော်တို့ရဲ့ VOA Facebook ဆာမျက်နှာကပါတိုက်ရိုက် live ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်ပုတ်နဲ့စတင်ကြပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကမောင်တော်ဒေသအကျန်းဖက်ခံရလို့ပျက်စီးသွားတဲ့နေရာတွေမှာပြန်လည်နေရာချထားရေးအတွက်တိုင်းနယ်ပြည်နယ်အလိုက်တည်ဆောက်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့အတွက်ညွှန်ကြားထားပါတယ်။ဒီကနေ့ဒေါင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းဆောက်လို့ရတောင်းဝန်ယူရမယ့်ဝန်ကြီးတချို့လည်းလိုက်ပါသွားကြပါတယ်။မတူညီတဲ့လူမျိုးစုအကုန်လုံးအတွက်အကောင်းဆုံးလှုပ်ဆောင်ဖို့တိုင်းနယ်ပြည်နယ်တွေကိုဒေါန်ဆန်းစုကြည်ညွှန်ကြားခဲ့တဲ့သတင်းနဲ့ပတ်သက်ပြီး VOA မြန်မာပိုင်းသတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်
။ဒီကနေ့နိုဝင်ဘာ2ရက်ကြာသာပတေးနေ့မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာရခိုင်ပြည်နယ်ကိုကြိုတင်အကြောင်းကြားထားခြင်းမရှိဘဲမောင်နှောနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကုန်သွယ်ရေးဇုံအထိနေချင်းပြန်သွားရောက်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေဖြစ်နေတဲ့နေရာတွေမှာပြန်လည်တိဆောက်ရေးဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်အဓိကထားတွားရောက်ခဲ့တဲ့ဒေါန်ဆန်းစုကြည်ရဲ့ခီးစဉ်တွင်အကြမ်းဖက်ခံရပြီးပျက်စီးခဲ့တဲ့မောင်နှောဒေသမှာရှိတဲ့ကျေးရွာတွေကိုလိုက်လံကြည့်ရှုခဲ့ပါတယ်။ဒီလိုလိုက်လံကြည့်ရှုတာမှာအကြမ်းဖက်ခံရတဲ့နေရာကမတူညီတဲ့လူမျိုးစုတွေကိုလည်းတွေ့ဆုံခဲ့ပါတယ်။အိုးအိမ်အများအများမိရှို့ဖျက်ဆီးခံခဲ့ရတဲ့မောင်နှောဒေသပြန်လည်တိဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုပြည်တွင်းကဝိုင်းဝန်းကူညီကြဖို့ဒေါန်ဆန်းစုကြည်ကပန်ကြားထားတာနဲ့အတူဒီခီးစဉ်မှာစီးပွားရေးလုပ်ငန်းရှင်အချို့လည်းလိုက်ပါသွားခဲ့ကြပါတယ်။မောင်နှောခရိုင်ထဲမှာပြန်လည်တိဆောက်ရေးလုပ်ငန်းတွေကိုနေရာအလိုက်သက်ဆိုင်ရာတိုင်းနဲ့ပြည်နယ်ဝန်ကြီးတွေကိုတာဝန်တွေခွဲဝေထားပြီးအားလုံးစေတနာထားလုပ်ကင်ကြဖို့ဒေါန်ဆန်းစုကြည်ကညွှန်ကြားထားတယ်လို့အေယော်ရီတိုင်းလျှက်စစ်နယ်လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးဝင်းထေက VOA ကိုပြောပါတယ်
။ကျွန်တော်ရိုက်တိုင်းကတော့အဲ့ဒီမောင်းတော့လေ33မိုင်လောက်ဝေးတဲ့နေရာလေ33မိုင်လောက်ကွာတဲ့နေရာမှာလမ်းလေးဆက်ဆက်ဆက်ပြတုံးလားလမ်းကွာဆိုပေါ့နော်အဲ့ရရှိတယ်အဲ့ရမှာတော့ဒါကျွန်တော်တို့အခွက်အင်ဂျီ86လောက်ကျွန်တော်ဆောက်မယ်အင်ဂျီတွေပေါ့ဆောက်မယ်ကျွန်တော်ရိုက်တိုင်းဆောက်မယ်ဆိုတော့အဲ့မှာတော့ဒီကြတော့ကျွန်တော်တို့တိုင်းသားတွေဖြစ်တဲ့မျိုးခမီးတွေဒီကမျိုးလူမျိုးတွေပေါ့မျိုးတွေကလည်းခုလေးကြည့်နေတော့တော့သူကလမ်းမပြီးမှာကြွားတက်ပြီးပြင်တဲ့ဆန္ဒအဲ့ဒါကိုကျွန်တော်တို့ကဆောက်ပြီးဝေးတယ်လောက်ကြတာပေါ့နော်။အဲ့တော့အဲ့လောက်ပါပဲ။ဒီကံကြီးရဲ့စိတ်ကြိုက်တွေလုပ်ပြီးခုဆိုတာလေးပြောပါလေ။အင်ဖော်ဗီဝင်မကဘဲနဲ့ကျွန်တော်တို့ဒီတက်ကံကြီးကျန်နေစီးပွားရေးလူမျိုးရေးပညာရေးကာကွယ်ရေးဒါရီအစအပေါ်ကွန်ပျူတာတွေအောင်လုပ်ဖို့တွေပါအပေါ်လုံးဒါတွေပြပါခဲ့တာပေါ့နော်
။ ဒီလိုနေရာချထားပေးခဲ့တာမှလည်းသက်ဆိုင်ရာတိုင်းနယ်ပြည်နယ်၌လုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့လုံခြုံရေးပိုင်းကိုအပြည့်အဝတာဝန်ပေးသွားမယ်လို့လည်းဒေါက်ဆန်းစုကြည်ကပြောခဲ့ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ရခိုင်မြောက်ပိုင်းခီးစဉ်အတွင်းမှာပန်းတော်ပြင်ရွာ၊ခုံတိုင်း၊ရွာသစ်၊တောင်ပြိုလက်ဝဲ၊ကြီးကန်းပြင်စတဲ့ကျွေးရွာတွေကိုတွားရောက်ခဲ့ပါတယ်။ဒီလိုတွားရောက်ခဲ့တာမှာအစ္စလမ်ဘာသာဝင်တွေအများစုနေထိုင်တဲ့ပန်းတော်ပြင်ရွာနဲ့မြို့နယ်ခမီတိုင်းရင်းသားတွေနေထိုင်တဲ့ခုံတိုင်းရွာတွေမှာမတူညီတဲ့လူမျိုးစုတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုတွေ့ဆုံချိန်မှာတော့ပြန်လည်နေရာချထားရေးပညာရေးမြင့်တင်ရေးကိစ္စတွေကိုဒေါက်ဆန်းစုကြည်ကအဓိကမေးမြန်းဆွေးနွေးခဲ့တယ်လို့တွေ့ဆုံသူတွေကပြောပါတယ်။မနက်စောပိုင်းစစ်တွေမြို့ကိုရောက်စဉ်ကတော့ဒေသခံလူငယ်အချို့ကိုတွေ့ဆုံခဲ့ပါသေးတယ်။နေချင်းမြန်ခရီးတွားရောက်တာမို့ဒေါက်ဆန်းစုကြည်ဟာအကြမ်းဖက်ခံခဲ့ရတဲ့ဟိန္ဒူဘာသာဝင်တွေကိုတော့တွေ့ဆုံနိုင်ခြင်းမရှိခဲ့ပါဘူး။ဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်မရခဲ့ပေမဲ့အခုလိုလာရောက်လို့ဝမ်းမြောက်မိတယ်လို့ပြောလာသူကတော့ဟိန္ဒူဘာသာဝင်ကုညီကယ်ဆယ်ရေးလုပ်နေတဲ့ဦးနီမော်ပါ။သူကတော့ပြန်လည်နေရာချထားရေးပိုင်းနဲ့ပတ်သက်လို့အခုလိုတောင်းဆိုလိုက်ပါတယ်
။ဟောတင်ပြစီရရဒီလိုပါပဲကျွန်တော်တို့ဒီပါရီမင်းချိုးအမင်းချိုးခံရတယ်နောက်ပြီးတော့ရေးဆွဲကလာရတယ်။အဲနောက်ပြီးတော့ဆက်လက်ပြီးတော့ကျွန်တော်တို့ဒီမိမိနေရေးကိုသွားမယ်ဆိုလို့ရှိရင်ဒီလိုညနေနိုင်မယ်လေကျွန်တော်တို့ကတော့လောလောဆယ်အဲ့ဒီဒီကိုနေရာကိုကိုမတော်ခြင်းဘူးလူတွေရှိတယ်အဲအပန့်တွေရှိလို့သူယုံကြည်စိတ်ကမရှိလို့ဒါအဲဒီလိုကျွန်တော်တိုင်းကြောင်းထဲမှာရှားထဲမှာမဝင်ကြည့်ဘူးဒီလိုကာလန်ဒါရဘာလို့ဆိုတော့မြို့အနီးနားမှာပေါ့လေအဲ့လိုတော့ရှားတာမယ်ဆိုလို့ရှိရင်ကျွန်တော်တို့ကနေမယ်ဆိုပြီးတော့ဒီလိုအဲ့လိုမျိုးခါရီကတော့ဆွေးနွေးကြည့်ပါတော့ဗျဒါကတော့ဒါမှမဟုတ်တရားတကူကတော့ဗာပြုတ်နိုင်မယ်
ရခိုင်မောင်နှောဒေသမှာလူမျိုးဘာသာကိုအခြေခံတဲ့ပြိပက္ခတွေ2012ခုနှစ်မှာစတင်ဖြစ်ပွားခဲ့ပြီးနောက်အဲ့ဒီနေရာကိုဒေါက်ဆန်းစုကြည်တွားရောက်ခဲ့တာမရှိလို့ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။အခုတော့ဒေါက်ဆန်းစုကြည်ကကြိုတင်ကြေညာထားခြင်းမရှိဘဲတွားရောက်ခဲ့တာဖြစ်ပါတယ်။ဒီမောင်နှောခီးစဉ်ဟာ2012ခုနှစ်နောက်ပိုင်းဒေါက်ဆန်းစုကြည်ရဲ့ပထမဆုံးရခိုင်မြောက်ပိုင်းခီးစဉ်တစ်ခုပဲဖြစ်ပါတယ်ရှင်။
မမေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ဒီရခိုင်အရေးနဲ့ဆက်စပ်နေတဲ့သတင်းတစ်ပုဒ်ကိုလည်းပြောပြချင်ပါတယ်မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့တိမ့်နဲ့ချီတဲ့ရွှေညာဒုက္ခသည်တွေထဲမှာမိဘအုပ်ထင်းသူမပါဘဲတကူတည်းဖြစ်နေကြတဲ့ကလေးငယ်အရေးအတွက်က4000ကျော်ရှိနေတယ်လို့ဥရောပသမဂ္ဂကပြောဆိုလိုက်ပါတယ်ရွှေညာပြဿနာကိုအရှိအတိုင်းလက်ခံပြီးဒီဒုက္ခသည်တွေဌာနေပြန်နှံ့ရေးအတွက်ဥရောပသမဂ္ဂကစူးစမ်းနေတယ်လို့ပြောဆိုပါတယ်AFP သတင်းတပုတ်ကိုအခြေခံပြီးမတ်တင်ဂီထိုက်ကတင်ပြမှာပ
ါဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာမိဘအုပ်ထင်းသူမပါဘဲတကူတည်းဖြစ်နေတဲ့ကလေးငယ်4000ကျော်အထိရှိနေပြီလို့ဥရောပသမဂ္ဂရဲ့မဟာမင်းကြီးခရစ်စတိုစတိုင်လီယန်နိုက်ကမနေ့ပုတ်ထူးနေ့ကပြောပါတယ
် 2 weeks ago an accompany minors were only around
လုံးရတဲ့တရင်နှစ်ပတ်လောက်တုန်းကမိဘအဆောင်ရှောင်မပါတဲ့တကိုယ်တည်းဖြစ်နေတဲ့ကလေးငယ်တထောင်ခွဲလောက်ပဲရှိတာပါအခုတော့ကလေးရေအတွက်က4000ကျော်အထိများလာပါတယ်ဒီရေအတွက်တစ်ခုတည်းကပဲပြဿနာရဲ့အတိမ်အနှက်ကိုတွေ့နိုင်ပါတယ
်ပြီးခဲ့တဲ့ဩဂုတ်လနောက်ပိုင်းဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူရိုဟင်ဂျာ6သိန်းကျော်ရှိနေပြီးဆယ်စုနှစ်တွေအတွင်းအကြီးမားဆုံးသောဒုက္ခသည်ဆိုင်ရာပြဿနာအဖြစ်လူသားချင်းစာနာထောက်ထားမှုနဲ့ပြည်ပခအခြေအနေစီမံခန့်ခွဲမှုဆိုင်ရာဥရောပသမ္မတမဟာမင်းကြီးကရည်ညွှန်းပြောဆိုပါတယ်ဒုက္ခသည်စခန်းတွေကိုတွားရောက်ရင်တွေ့မြင်ရတဲ့အခြေအနေတွေအပေါ်အတော်ပဲတုန်လှုပ်ရတယ်လို့လည်း EU မဟာမင်းကြီးကပြောပါတယ်ရိုဟင်ဂျာဒုက္ခသည်အရေးကိုနိုင်ငံတကာလူသားချင်းစာနာထောက်ထားမှုနဲ့လူ့အခွင့်အရေးဆိုင်ရာစီမင်းစည်းကမ်းပေါင်းတွေကနေမြန်မာဘက်ကကင်တွယ်လှုပ်ဆောင်လာရေးတိုက်တွန်းဖို့ဥရောပသမ္မတအနေနဲ့စ조사နေတယ်လို့လည်းပြောဆိုခဲ့ပါတယ
် We have to advocate especially to the Myanmar government
ဒီရိုဟင်ဂျာပြဿနာကဘာသာရေးပြိပခါမဟုတ်ပါဘူးဒါပေမဲ့အခြေခံလူ့အခွင့်အရေးဆိုင်ရာပြဿနာဖြစ်တယ်ဆိုတာကိုအထူးသဖြင့်မြန်မာအစိုးရကိုများများပြောဆိုပေးရမှာပါဒါကပထမခြေလှမ်းပ
ါဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားမှာရင်ဆိုင်နေရတဲ့ဒုက္ခသည်ပြဿနာကဆယ်စုနှစ်တွေအတွင်းအကြီးမားဆုံးဖြစ်ပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာတုံ့ပြန်မှုကိုဘက်ပေါင်းစုံပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့လဲဥရောပသမ္မတမဟာမင်းကြီးခရစ်စတိုစတာလီယန်နိုက်စ်ကဒါကာမြို့တော်မှာသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်ရခိုင်ပြည်နယ်တွင်းမှာသတင်းမီဒီယာတွေဝင်ရောက်ခွင့်နဲ့အကူအညီပေးရတဲ့အဖွဲ့အစည်းတွေဝင်ရောက်ခွင့်တားမြစ်ထားတဲ့အပေါ်မှာလည်းဝေဖန်ပြောဆိုခဲ့ပါတယ်။ဥရောပသမဂ္ဂဘက်ကတွန်းတွန်းတိုက်တိုက်ဆောင်ရွက်နေတဲ့အကြောင်းလည်းအခုလိုပြောပါတယ်
။ At the same time as European Union we are trying to put pressure on them
တချိန်တည်းမှာပဲဥရောပသမဂ္ဂအနေနဲ့ဒ ီပြဿနာကိုအရှိတိုင်းလက်ခံလာစေဖို့ဒီလူတွေကိုယ့်အိမ်ကိုယ်ရာပြန်နိုင်ရေးအကောင်းဆုံးနည်းလမ်းနဲ့လက်သင့်ခံစေဖို့အတွက်ကျွန်တော်တို့ကဖိအားပေးဖို့ကြိုးစားနေပါတယ
်ဒုက္ခသည်အစခန်းတွေအတွင်းအမှုအကာရေးချမ်းမာရေးဆောက်ရှောက်မှုအိမ်သာမလုံလောက်မှုတွေနဲ့ရင်ဆိုင်နေရပြီးဒီအပေါ်အကူအညီပေးရအဖွဲ့တွေဘက်ကလည်းစိုးရိမ်နေကြတာပါဒီကြတဲ့မိဘအုပ်ထိမ်းမှုမရှိဘဲတကိုယ်တည်းဖြစ်နေကြတဲ့ကလေးငယ်တွေဟာလူကုန်ကူးခံရမယ့်အန္တရာယ်ရှိနေတဲ့အပေါ်မှာလည်းအခွင့်အရေးလှုပ်ရှားသူတွေရောကုလသမဂ္ဂတာဝန်ရှိသူတွေကပါစိုးရိမ်ကြတာပါဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာ6သိန်းကျော်ထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်ပြီးရှခိုင်းပြည်နယ်တွင်လုံခြုံရေးတပ်အင်အားအလွန်အကျွံသုံးဆွဲမှုကြောင့်ဥရောပသမ္မတနောက်သမ္မတအဖွဲ့ဝင်နိုင်ငံတွေကမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တပ်မတော်အကြီးအကဲတာဝန်ရှိသူတွေကိုဖိတ်ကြားမှုဆိုင်ငံထားမှာဖြစ်တယ်လို့လက်ရှိကာကွယ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုကိုလည်းပြန်လည်သုံးသပ်မယ်လို့ပြောဆိုထားတာပါဒါပြင်လက်ရှိကျင်းသုံးနေတဲ့လက်နက်နဲ့စစ်သုံးပစ္စည်းရောင်းချမှုတမျက်ချက်ကိုလည်းဆက်လက်ထားရှိဖို့ဥရောပသမ္မတကအတည်ပြုထားပါတယ်ရှင်
။မသိင်္ဂီတိုင်းပြောပြခဲ့တာပါ။ရခိုင်အရေးကိစ္စတွေဘက်ကနေအခုတခါတော့ထိုင်းနိုင်ငံရောက်မြန်မာပြည်ရင်ဆိုင်နေရတဲ့အခြေအနေကိုလည်းကြည့်ရအောင်ပါ။ထိုင်းနိုင်ငံလက်ဖူရီမြို့ဘန်ပုံနယ်မြေမှာရှိတဲ့ထိုင်းအလုရှင်အိမ်မှာအိမ်ပေါ်လုံနေတဲ့အသက်18နှစ်အရွယ်ကရင်မာလေးမတ်ညိုအေးဟာပြီးခဲ့တဲ့ဩဂုတ်လကသနတ်ဒဏ်ရာနဲ့တည်ဆုံသွားပါတယ်။အင်ရှင်ကတော့ဒီအမှုဟာကိုယ့်ဘာသာကိုလုံးကြံလို့တည်ဆုံသွားတာဆိုပြီးစစ်ဆေးမှုတွေဘာမှမလုပ်ဘဲရုပ်အလောင်းကိုမိသားစုရှိရာကိုပို့ဆောင်မြေမြုပ်ခဲ့တာကြောင့်မြမတန်ယုံနဲ့အလုသမားကြီးဆောင်ရွက်နေတဲ့အဖွဲ့တွေကနိုဝင်ဘာလ2ရက်နေ့မှာအလောင်းကိုပြန်ဖော်ပြီးစစ်ဆေးမှုတွေလုပ်ဖို့တောင်းဆိုနေပါတယ်။ VOA သတင်းတော့မအေးမာကအပြည့်စုံကိုပြောပြမှာပါ
။လွန်ခဲ့တဲ့2လခန့်ကထိုင်းနိုင်ငံလက်ဗိုရီခရိုင်ဘန်ပုံမြို့နယ်ထဲမှာအိမ်ပေါ်အလုပ်လုပ်ကင်နေတဲ့အသက်18နှစ်အရွယ်မြန်မာမိန်းကလေးဟာအင်ရှင်ရဲ့တနက်ကိုယူပြီးသူ့ဘာသာလုံးကြံပြီးတေဆုံးခဲ့တာဆိုပြီးအင်ရှင်ကပြောဆိုခဲ့တာပါဒီအမှုနဲ့ပတ်သက်လို့တေချာစုံစမ်းစစ်ဆေးမှုတွေမလုပ်ခဲ့တာကြောင့်သူမဟာတခြားတဦးကလုံးကြံတာကိုခံခဲ့ရလေသလားဆိုတာကိုမိသားစုအနေနဲ့တန်ရရရှိနေခဲ့ပါတယ်ဒီအတွက်မြန်မာလူသမားရေးဆောင်ရွက်နေတဲ့ AAC အဖွဲ့နဲ့မြန်မာတန်ရုံကိုတိုင်ကြားရကနေနိုဝင်ဘာလ2ရက်နေ့မှာတော့သူမရဲ့အလောင်းကိုပြန်ဖို့စစ်ဆေးဖို့အတွက်လှုပ်ဆောင်ခဲ့ကြတယ်ဆိုပြီးအလုသမားရေးဆောင်ရွက်နေသူပူရဲမင်းကပြောဆိုခဲ့ပါတယ်
။အခုဒီနေ့အလောင်းတော့ဖောက်နေပါတယ်မှာရောက်တော့မယ်ခဏနေရဲ့အလောင်းဖောက်ဦးသိနိုင်ကုန်သွားနေပါတယ်။ကစောသောတို့ကတော့ကျွန်တော်တို့ဒီထိုင်းနေမြေကန်ထိုင်းရဲတွေနဲ့ကျွန်တော်တို့ AC ဘွန်းနဲ့အကျိတ်နဲ့ငင်းခုံရတာပေါ့။ဘာလို့ဖောက်ဖို့မဖောက်ဘူးနဲ့ဒီအမှုကိုတို့ဘက်ကလည်းမှန်တယ်ပေါ့။ဒါကိုဒီရောင်းကြတာပေါ့။ကျွန်တော်တို့ကလည်းဒီအထက်လက်တွေထောက်ပြတာပေါ့နော်ကျွန်တော်တို့ကဒီအခုသွားဖောက်နေပြီသွားဖောက်နေပြီမှာသွားဖောက်နေပြီဒီအလောင်းဖောက်ဖို့ကားလည်းပါလာပြီ။မှုကင်းနဲ့ပတ်သက်တဲ့အားတော့အခုကျွန်တော်တို့ဒီထိုင်းရာဇဝမှုနေနေမှုကင်းအတူရဲတပ်ဖွဲ့ပါတယ်။ပြီးတော့ဒီထိုင်းမတ်ကထိုင်းအာဏာပိုင်တွေပေါ့နော်ထိုင်းရဲတွေထိုင်းရဲတွေစာစီအပ်တီလို့ခေါ်တဲ့ကျွန်တော်တို့လူဆိုင်မှုနေနေအဖွဲ့တွေပါတယ်ပေါ့နော်။
လေကျွန်းလူတက်မှုအမှုကိစ္စအပြင်မြန်မာအလို့သမားရေးဆောင်ရွက်နေတဲ့ရှေ့နေဦးအောင်မျိုးတန်းကတော့တေဆုံးသူရဲ့အလောင်းနဲ့ပတ်သက်လို့စစ်ဆေးမယ်ဆိုရင်မှုကင်းဆရာဝန်တွေမှုကင်းဆိုင်ရာကျွမ်းကျင်သူတွေပါဝင်ဖို့လိုအပ်ပြီးတေဆုံးခဲ့ပြီဖြစ်တဲ့အလောင်းကိုဘယ်လိုစစ်ဆေးတင်လဲဆိုတာကိုလည်းအခုလိုပြောပြပါဗျာ
။ဒီတေတဲ့လူနဲ့ပတ်သက်တဲ့ဒီသူ့မာမအဝိစာအရှင်အဝိစာနှိမ့်ချက်ကမျက်နာပုံစံအမိထားရမျက်ခုံနှာခေါင်းဇဘင်းနောက်ခေါင်းနောက်တစ်ခါအဲ့လိုနေရာတွေကိုတော့ဒီနမူနာအနေနဲ့ဒီနေ့ကိုသိလို့ရယူဖို့လိုလိမ့်မယ်။ဘာဖြစ်လို့ဒီလိုပြောရလဲဆိုရင်ဒီလူတစ်ယောက်ကတဏှာနဲ့ကိုယ်ကိုတတ်တည်တယ်ဆိုတော့တိတိလေးကိုတတ်တည်တယ်ဆိုတော့ဒီမြင့်တာရဲ့အနေထားနဲ့နောက်ပြီးတော့တေယောက်ကတဏှာကြည်စံမထွက်ခင်မှာပြင့်မယ်ဆိုတဲ့အနေထားကိုမြင်ရတဲ့အနေထားမျိုးအပြောင်းလဲတာအချက်တွေကိုဒီနေ့ရယူပြီးတော့စစ်ဆေးနိုင်မှပေါ်လွင်လာလိမ့်မယ်လို့
တနတ်တန်ရာနဲ့တည်ဆုံးခဲ့တဲ့မတ်ညိုအေးဟာဩဂုတ်လ6ရက်နေ့ကတည်ဆုံးခဲ့တာဖြစ်ပြီးသူ့အမှုနဲ့ပတ်သက်လို့တေချာစုံစမ်းစစ်ဆေးမှုတွေမလုပ်ဘဲသူမမိသားစုနေထိုင်ရာရှေးရွာဖြစ်တဲ့လက်ဘူရီမြို့ဘန်းပုံမြို့နယ်ထဲကစွန်ဖီးကျွေးရွာကခရီးရန်တင်းကြိုင်မှာမြေမြုပ်ခဲ့တာဖြစ်ပါတယ်အခုခါမှာတော့မိသားစုရဲ့ဆန္ဒအရအလောင်းကိုပြန်ဖော်ပြီးပြန်လည်စစ်ဆေးဖို့အတွက်ထိုင်းရနာပိုင်တွေကခွင့်ပြုပေးခဲ့တာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံမှာရထားဆိုးရလက်ထက်စီးပွားရေးစီမံခန့်ခွဲမှုဟာထင်သလောက်တိုးတက်မှုမရှိဘူးလို့လုပ်ငန်းရှင်တချို့ရဲ့သဘောထားတွေကိုအခြေခံပြုစုထားတဲ့မကြသေးခင်တုန်းကစစ်တမ်းတစ်ခုမှဖော်ပြထားပါတယ်။တနစ်ခွဲကျော်တက်တန်းရှိပြီဖြစ်တဲ့ရထားဆိုးရလက်ထက်စီးပွားရေးစီမံခန့်ခွဲမှုတွေမှာအားရစရာအားမရစရာဘာတွေရှိနေပါလဲ။ လူလူကြားမှာရောစီးပွားရေးအရာတိတိတသားအပြောင်းလဲတွေတွေ့မြင်နေရပြီလားဆိုတာကို VOA စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေည VOA တိုက်ရိုက်လေးလိုက်စီစဉ်မှာသောရရှင်နေပါဝင်ဆွေးနွေးခြင်းနဲ့ဆိုရင် VOA ရုံးချုပ်ကိုအီးမေးလ်နဲ့ဖြစ်ဖြစ်တယ်လီဖုန်းနဲ့ဖြစ်ဖြစ်အမြန်ဆုံးဆက်သွယ်နိုင်ပါတယ်ခင်ဗျာ။အခုတော့အမေရိကန်လူဝင်မှုအစီအစဉ်တစ်ခုနဲ့ပတ်သက်တဲ့သတင်းကိုတင်ပြခြင်းပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာအင်္ဂါနေ့ကအကြမ်းဖက်တိုက်ခိုက်ခဲ့သူလို့တန်တရားရှိခံရသူဟာ DV Visa အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုကိုရောက်လာသူဖြစ်တာမို့ DV Visa အစီအစဉ်ကိုသမ္မတဒိုနယ်ထရမ့်ကပြစ်တင်ပြောဆိုလိုက်ပါတယ်။ VOA သတင်းတော့ Steve Harman အင်ဂျူရောကနေသတင်းပေးပို့ထားတာကိုကိုရန်နိုင်ပြောပြမှာဖြစ်ပါတယ်
။နယူးယောက်ရဲတပ်ဖွဲ့ကအကြမ်းဖက်တိုက်ခိုက်ခံလာရတဲ့နေရာကိုဗဟုထုနေကသွားရောက်ကြည့်ရှုတဲ့အချိန်ထဲမှာပဲအမေရိကန်သမ္မတဒိုနယ်ထရမ့်ကလည်းသူအနေနဲ့ DV Visa ကစမ်းမဲ့အစီအစဉ်ကိုဖျက်သိမ်းဖို့လွှတ်တော်ကိုချက်ချင်းလှုပ်စေခြင်းတယ်လို့သတင်းတောက်တွေကပြောလိုက်ပါတယ်။ DV Visa ကစမ်းမဲ့အစီအစဉ်ကြောင့်ဒီတိုက်ခိုက်မှုကိုကျူးလွန်သူလို့တန်တရားရှိသူဟာလွန်ခဲ့တဲ့9နှစ်ကအမေရိကန်နိုင်ငံကိုဝင်ရောက်ခွင့်ရခဲ့တာလို့သမ္မတထရမ့်ကပြစ်တင်လိုက်ပါတယ
်။ Diversity lottery sounds nice. It's not nice. It's not good. It's not good. It has
DV Visa ကစမ်းမဲ့အစီအစဉ်နဲ့ကြားရတာပဲကောင်းပါတယ်။ဒါပေမဲ့တကယ်တမ်းကျမကောင်းပါဘူး။ဘယ်တော့မှမကောင်းခဲ့ပါဘူး။တော့ကျွန်တော်တို့ဒေါက်ချောက်ကန်းခွက်လာခဲ့တာပ
ါသမ္မတထရမ့်ကတော့သူ့အနေနဲ့လူတူးတယောက်ချင်းစီရဲ့အီချင်းပေါ်မှာမူတီဗီရွေးတာကိုပို့ပြီးနှက်သက်တယ်လို့ပြောပါရယ်အဲ့လိုလှုပ်လိုက်ခြင်းအဖြစ်အမေရိကန်နိုင်ငံရဲ့လုံခြုံရေးနဲ့စီးပွားရေးကိုပို့ပြီးတော့ကောင်းလာစေမှာဖြစ်တယ်လို့သူကယုံကြည်နေပါတယ
် And we want to get rid of chain migration this man that came in
ကျွန်တော်အနေနဲ့ဒူးဘော်ဒူးအခြေခံပြီးရွှေပြောင်းဝင်ရောက်လာမှုစနစ်ကြီးကိုဖယ်ရှားပစ်ချင်ပါတယ်ဒီရောက်လာတဲ့လူတယောက်သူ့နဲ့သူမိသားစုတွေခေါ်လာတဲ့သူကဒီကိုဝင်လာတဲ့သူဓမ္မမို့ဝင်လာကြမဲ့သူ23ယောက်တည်းကအဓိကကြားတဲ့သူအဓိကဆက်သွယ်ရမဲ့သူဖြစ်နေတာကလက်ခံနိုင်စရာမရှိပါဘူး
။ဒါပြင်သမ္မတထရမ့်က DV ကစမ်းမဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဒီမိုကရက်ပါတီရဲ့ထိတ်တန့်လွှတ်တော်အမတ်ကိုလည်း Twitter ကနေပြင်းပြင်းထန်ထန်ဝေဖန်လိုက်ပါရယ်။ဒီပေါ်မှာဒီမိုကရက်တွေကပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ကြပြီးတော့ညူယောက်ပြည်နယ်အုပ်ချုပ်ရေးမှူး Andrew Cuomo ကသမ္မတထရမ့်ဟာဒီတိုက်ခိုက်မှုကိုနိုင်ငံရေးအယအသုံးချနေတယ်လို့ပြောလိုက်ပါရယ
်။ The president's tweets I think were not helpful.I don't think they were factual.
သမ္မတထရမ့်ထွက်တာကနေရေးတာတွေကအထောက်အကူမဖြစ်ပါဘူး။အချက်လက်အဖြစ်လဲမှန်တယ်လို့မထင်ပါဘူး။ဒါတွေကသူများကိုလက်ညှိုးထိုးပစ်တင်ဖို့နဲ့နိုင်ငံရေးအရာအသုံးချနေတယ်လို့ကျွန်တော်ထင်ပါတယ်။သူက DV ကန်စမ်းမဲ့အစီအစဉ်နဲ့ဆိုင်တဲ့ပြည်ဝင်ခွင့်မူဝါဒကိုရည်ညွှန်းပြီးအဲ့ဒီပြည်ဝင်ခွင့်ဆိုင်ရာမူဝါဒကိုအတည်ပြုခဲ့သူတွေကိုပစ်တင်နေပါတယ
်။ DV Visa ကန်စမ်းမဲ့အစီအစဉ်ကိုရပ်ဆိုင်းလိုက်လို့လေအမေရိကန်ရဲ့လုံခြုံရေးတိုးတက်လာမယ်လို့မထင်ကြောင်းဂျော့ရှ်ဝါရှင်တန်တက္ကသိုလ်ကအကြမ်းဖက်ဝါဒကိုလေ့လာနေတဲ့သူတွေသည် Bennett Clifford ကပြောပါတယ
် We're not only facing an international terrorism problem in terms of people from overseas coming here that's less of an issue than
လူတွေအနေနဲ့ဆိုရင်ကျွန်တော်တို့ဟာပြည်ပကနေဒီကိုလာကြတဲ့လူတွေစီကပဲနိုင်ငံတကာအကြမ်းဖက်ဝါဒပြဿနာကိုရင်ဆိုင်နေရတာမဟုတ်ပါဘူးဒီပြဿနာကပြည်တွင်းမှာပေါက်ဖွားတဲ့အဆွန်ရောက်ဝါဒထက်နည်းတယ်လို့ထင်ပါတယ်အမေရိကန်ပြည်အောင်စုမှာမွေးဖွားကြီးပြင်းတဲ့သူတွေကလည်းဒီလိုအကြမ်းဖက်အဆွန်ရောက်ဝါဒလမ်းကြောင်းအတိုင်းကိုသွားနေပါတယ
်ဒါ့အပြင်သမ္မတထရမ့်ကအမေရိကန်တရားရေးစနစ်ကိုလည်းအခြေခံအပြောင်းအလဲတွေလုပ်ဖို့အကြံပြုလိုက်ပြီးတော့အမေရိကန်တရားရေးစနစ်အနေနဲ့ညွှန်းမြို့မှာအင်္ဂါနေ့ကတိုက်ခိုက်ခဲ့တဲ့သူလို့အကြမ်းဖက်သမားတွေကိုမြန်မြန်ဆန်ဆန်နဲ့ပြင်းပြင်းထန်ထန်အရေးယူကိုင်တွယ်ဖြေရှင်းဖို့လိုအပ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြခဲ့တာဖြစ်ပါတယ် VOA ကနေထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ VOA ကိုတေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။မြန ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ကြာသပတေးညပဲ့အစီအစဉ်လေးကိုည10နာရီအထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9323ညလိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
တိုက်ပွဲတော့မဖြစ်တင်တော့ဘူးပေါ့နော်ဒီတိုင်းရောင်းမှာမဖြစ်တင်ဘူးပေါ့နော်။ရောင်းထဲမှာဖြစ်တော့ဖြစ်စရာရှိရင်ဒီလိုပဲဖြစ်နေတယ်။စေတီတော့
တိုင်းသားဒေသတွေမှာစစ်ပွဲတွေပြန်ဖြစ်လာမှာကိုစိုးရိမ်ကြတဲ့အကြောင်းအနေနဲ့ပတ်သက်လို့ဒီတိုင်းရင်းသတင်းလွှာတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ရပါမယ်။အခုတော့ဥဝင်းမင်းစီစဉ်ထုတ်လွှင့်မဲ့ကျမ်းမာရေးအစီအစဉ်ကိုပြောပြခြင်းပါတယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာ Autism ခေါ်ပေါင်းသင်းဆက်ဆံရေးပုံမှန်မဖြစ်တဲ့ယောဂအကြောင်းအပိုင်းနှစ်ကိုတင်ပြထားပါတယ်။ကလေးဘွားကစဖြစ်တဲ့ဒီပေါင်းသင်းဆက်ဆံရေးပုံမှန်မဖြစ်တဲ့ယောဂလက္ခဏာတွေပြလာရင်ဒီယောဂဖြစ်မှာကိုမစိုးရင်ပဲဆရာဝန်နဲ့တိုင်ပင်ပြီးတော့ကြိုတင်ပြင်ဆင်ဖို့အရေးကြီးတယ်လို့ကလေးကျန်းမာရေးပညာရှင်တွေကပြောနေပါတယ်ဒီအကြောင်းရန်ကုန်ကလေးစည်ယုံကကလေးအုံနှောက်အာယုံကျော်အထုကုဒေါက်တာအေးမြမင်းအေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
ဟုတ်ကဲ့ဒေါက်တာအေးမြမင်းရေခင်ဗျာဒီအော်တီဇင်လို့ခေါ်တဲ့ပေါင်းသင်းဆက်ဆံရေးပုံမှန်မဖြစ်တဲ့ယောဂါနဲ့ပတ်သက်ပြီးပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဒီယောဂါဖြစ်ရခြင်းအကြောင်းရင်းတွေနဲ့ကာကွယ်နိုင်ပုံအကြောင်းကိုပြောခဲ့ကြတယ်ပေါ့ဆရာမနော်ဒီတစ်ခေါက်တော့ဆရာမကြီးဒီယောဂါဖြစ်လာရင်ကြိုတင်သိရှိနိုင်ဖို့လက္ခဏာတွေနဲ့ဘယ်လိုမျိုးဒီယောဂါသည်လေးတွေကိုပြုစုစောင့်ရှောက်မလဲကုသမလဲဆိုတာကိုကျွန်တော်တို့ဆက်ပြောကြမှာဖြစ်ပါတယ်ဆရာမကြီးအဲ့တော့ဒီယောဂါနဲ့ပတ်သက်ပြီးတော့လက္ခဏာအနေထားလေးတွေကိုအသေးစိတ်ရှင်းပြပေးပါလားဆရာမကြီ
းကလေးတွေကပထမကျွန်တော်တို့ပြောခဲ့သလိုမျိုးပဲတဦးနဲ့တူပေါင်းသင်းဆက်ဆံရေးပြောဆိုဆက်ဆံနဲ့အပြောအဆိုလေးတွေစကားပြောတာလေးတွေပေါ့လေတခြားကလေးတွေနဲ့ရှင်လို့ရှိရင်သိပုံမှန်မဖြစ်ပါဘူးဥပမာကျွန်တော်တွေကတဦးကိုတူစကားပြောတဲ့အခါမှာမျက်နှာကိုကြည့်ပြီးတော့ပြောတယ်သူများရဲ့မျက်နှာရဲ့မျက်နှာကဲကိုကျွန်တော်တို့အကဲခတ်တယ်ကိုယ့်ဘက်ကနေပြောတော့လေကိုခံစားရတဲ့အတိုင်းမျက်နှာအမူအရာကိုဟန်မူရာရင်းနဲ့ကျမတို့ကပြန်ပြီးတော့တုံ့ပြန်လေးရှိပါတယ်။ဒီလိုကလေးမျိုးကြတော့တစ်ခါလေမှသူများတို့ကိုအလိုနှုတ်ဆက်တယ်ဆိုလို့ရှိရင်လည်းသိပြီးတော့မသိသလိုလိုရှက်သလိုလိုအမူအရာလေးတွေဖြစ်ပြီးတော့မေးရခေါ်ရသူမျိုးလည်းကိုဟန်မူရာနဲ့ပဲဖြစ်ဖြစ်မျက်လုံးအကြည့်နဲ့ပဲဖြစ်ဖြစ်ပြန်မျိုးဆက်တွေ့တတ်ဘူးပေါ့။နောက်နောက်တစ်ခါစကားပြောလဲနောက်ကြကြရဲ့ပေါ့။ဒါဆိုသူတို့ရဲ့ unique ဖြစ်တဲ့သူတို့မှသိရတတ်တဲ့လက္ခဏာတစ်ခုကတော့အဲ့လိုတုံ့ပြန်ပြောဆိုရမှာကိုလည်းနည်းနည်းလေးဝန်လေးတဲ့အနေထားလေးရှိပါတယ်။အဲ့တော့တချို့ကဆိုလို့ရှိရင်သိပြီးတော့ဆိုရမယ်ဆိုလို့ရှိရင်စကားပြောတာနောက်ကျတယ်။နောက်သူတို့ပြန်ပြီးတော့ပြောတဲ့ဆက်တွေ့တဲ့စကားတွေကကျမတို့ပုံမှန်ပြောရတဲ့နားလည်တဲ့စကားမျိုးလေးတွေမဟုတ်ပါဘူး။အဲ့တော့တခါတလေမိသားတွေကဒါတွေကကာတွန်းကားတွေကြည့်တာများလို့ကာတွန်းကားတွေထဲကအကောင်လေးတွေရဲ့အပန်တိုင်းလိုက်ပြောတယ်လို့အထင်လွဲတတ်ပါတယ်။နောက်တချို့ကတော့သိပြီးလက္ခဏာကမသိတာဘူးဆိုရင်တော့ပြောတော့ပြန်ပြောတယ်ပြောတတ်တယ်ပြောရဲစကားတွေကလည်းမှန်တယ်ဒါပေမဲ့ပြန်ပြောဖို့ရမှာနည်းနည်းလေးဝန်လေးတယ်နောက်ပြန်ပြောတဲ့အခါမှာသူတို့ရဲ့အပန်းလေးအပန်းထားညာခံစားချက်သိမပါသလိုမျိုးရှိနေတတ်ပါတယ်အဲ့တော့ဒါလေးတွေကတော့အများဆုံးတွေ့ရတတ်တဲ့မိသားတွေအနေနဲ့လည်းဒီလိုမျိုးလက္ခဏာတွေကိုသူတို့ကလေးတွေမှာတွေ့ရတယ်လို့ခံစားလာတယ်သတိထားမိတဲ့အခါမှာကျမတို့စီကိုပထမဦးဆုံးလာပြီးတော့တိုင်နေဆွေးနွေးရဲ့လက္ခဏာမျိုးဖြစ်ပါတယ
်ဟုတ်ကဲ့ဆရာမကြီးနောက်ထပ်ရောသတိထားတဲ့လက္ခဏာတွေရှိသေးလား
ရှိပါတယ်ဒီကလေးတွေဟာတချို့တော့အရာဝတ္ထုတွေပေါ်မှာနောက်ဘာသာစကားတစ်ခုခုပေါ်မှာတော်တော်လေးဟိုစိတ်ဝင်စားမှုပဲပြောပြောဆွဲလန်းမှုလိုပဲပြောပြောပြင်းထန်တတ်ပါတယ်ဥပမာမိမိနှိမ့်တုပ်နှိမ့်တုပ်ဖြစ်နေရမျိုးတန်ကားတွေလဲနေရမျိုးအဲ့လိုမျိုးအထီးအတွေ့အာယုံခံစားမှုအပိုင်းနဲ့ပတ်သက်ပြီးထူးခြားတဲ့ခံစားချက်တွေရှိတယ်လို့သုံးသပ်ပါတယ်။ အလိုလဲဆိုသူကအဲ့လေနေတဲ့အရာကိုတွေးလိုက်တာနဲ့အိမ်သားကနေမခွာပဲနဲ့အကြာကြီးကြည့်တယ်နဲ့နောက်အရာဝတ္ထုတွေပေါ်မှာဆွဲလန်းနေဆိုလို့ရှိရင်သူကကလေးတယောက်အနေနဲ့ဘလို့မှစိတ်ဝင်စားစရာမကောင်းတဲ့သေးဘူးအခွန်နေ coffee mix အခွန်နေဒီတန်ဘူးအခွန်နေနောက်တော့ချောင်းလိုမျိုးတွေတ िश्यू လိုမျိုးတွေမျိုးစုံမှာလဲသူတို့တွေအဲ့အရာဝတ္ထုတွေပေါ်မှာအလိုဆွဲဆွဲလန်းလန်းဖြစ်ပြီးသွားတော့တစ်ချိန်လုံးကင်နေမယ်ချိန်လုံးတချို့ကလည်းနန်းနေမယ်ကျွာလည်းတစ်ချိန်လုံးအရာမျိုးတွေကိုတွေ့ရနေနေအဲ့လိုမျိုးပုံစံမျိုးစုံနဲ့ထပ်တလဲလဲပြုလုပ်နေရရင်လည်းတွေ့ရတတ်ပါတယ်။နောက်တချို့ကလေးတွေဆိုလို့ရှိရင်ဗမာကလေးတွေဒါပေမဲ့ဗမာလိုမီးဗမာလိုဖြီးဆိုရင်သူကတိတ်မပြောချင်ဘူး။သူ့ကိုဗမာလိုလာပြောရင်လည်းသူကတိတ်ပြီးအရေးမလုပ်ဘူးပေါ့နော်။ဒါပေမဲ့အင်္ဂလိပ်စာအင်္ဂလိပ်စကားဆိုလို့ရှိရင်တော့သူတို့ပို့ပြီးနှစ်သက်တာမျိုးပို့ပြီးတုံ့ပြန်တာမျိုးနောက်အင်္ဂလိပ်စကားလိုမျိုးကနန်းလိုမျိုးအဲ့လိုမျိုးဒီကိုသူတို့ထပ်တလဲလဲညွတ်နေရမျိုးရှိပါတယ်
ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီယောဂလက္ခဏာတွေရှိလာပြီဆိုလို့ရှိရင်တော့ပြည့်စုံဆောင်ရှောက်မှုအပိုင်းကုသမှုအပိုင်းကအရေးကြီးလာတာပေါ့ဆရာမနော်အဲ့တော့ဘလို့အချက်တရအဓိကလုပ်ပြီးဖို့လုပ်မလဲ
နံပါတ်၁ကဒီပေါင်းတင်းဆက်ဆိုင်ကြီးဒီစကားသိပြီးတော့မပြောချင်တာလေးဒီနောက်အမှုရအားဖြင့်မဆက်သွယ်တတ်တာလေးဒီအများနဲ့ဆက်သွယ်ရမှာအများနဲ့နိုင်ရောညီထွေနေရမှာသိက္ခာမကြည့်ဘူးဆိုတာကြီးကတော့အကြောင်းကိုဥပဒေရဲ့အကူအညီနဲ့သူတို့အဲ့ဒါပြောင်းလဲသွားနိုင်ပါတယ်။ဒါပေမဲ့တခါတလေဒီလို autism ကလေးတွေမှာ hyperactive attention deficit ပေါ့ကျွန်တော်က ADHD လို့ခေါ်ပါတယ်။ဒီလို condition နဲ့လည်းသူတို့ညာတွဲပြီးတော့ရှိနေတတ်ပါရဲ့။သူတို့ကတော့အဲ့ကလေးလေးတွေကအယုံသိပ်ပြီးမစူးစိုက်နိုင်ဘူး။တနည်းအားမသိကြကြမနေနိုင်ဘူး။တချို့ဆိုရင်သိကြီးဆိုးတဲ့ခါကျတော့သူ့ကိုယ်သူရောပတ်ဝန်းကျင်ရောထိခိုက်ဒဏ်ရာရနိုင်တဲ့အနေထားလေးတွေရှိရပေါ့เนาะဆိုတော့ဒီလိုအခြေအနေမျိုးတွေနဲ့တွဲလာရင်လည်းပဲအဲ့ဒီအတွက်ကိုဘလောက်ဆိုးရွားလဲပုံမှာမူတည်ကြည့်ပါတော့ခုနက behavior therapy လိုမျိုးတွေကနေပြောမှာတချို့သိဆုံးရင်ဆေးဝါးတွေလိုအပ်တာမျိုးရှိပါတယ်ဆရာဝန်တွေရဲ့ညွှန်ကြားချက်နဲ့ဖေးကုဖို့လိုပါတယ်နောက်တစ်ခါ autism ကလေးတွေမှာအကုန်လုံးတော့မဟုတ်ပါဘူးဒါပေမဲ့လို20 30ရာခိုင်နှုန်းလောက်ကအတက်ယောဂါ epilepsy နဲ့တွဲတက်ပါတယ်အဲ့လိုမျိုးရှိလာပြီဆိုလို့ရှိရင်လည်း epilepsy အတွက်ကိုကျွန်တော်တို့အတက်ကြစီတိုက်ဖို့လိုတဲ့အတွက်ကြောင့်မို့လို့သက်ဆိုင်ရာဆရာဝန်နဲ့တိုက်နေပြီးသိကုဖို့လိုပါတယ်။နောက် autism ကလေးတွေမှာညဆိုလို့ရှိရင်ပုံမှန်မအိပ်နိုင်တဲ့အခြေအနေနဲ့လည်းတွဲပြီးရှိတတ်ပါတယ်။အဲ့တော့အဲ့ဒီလိုမျိုးညသူကမအိပ်ဘူးဆိုတဲ့အခါကျတော့သူတင်မကပါဘူး။မိသားစုပေါ်မှာလည်းပဲအပြင်းထန်တဲ့အသက်ရောက်မှုဖြစ်ပါတယ်။အဲ့တော့အားလုံးအေးအေးပြေကြတော့အားလုံးဒီလိုလုံးလောက်ရအဆင်မပြေဘူးပေါ့။အဲ့တော့အဲ့လိုမျိုးဖြစ်လာမယ်ဆိုရင်လေဒီသူ့ရဲ့ sleep problem အတွက်ကိုသက်ဆိုင်ရာဆရာဝန်ကြီးကနေပြောတော့အကြံဉာဏ်တောင်းပြောတော့လိုအပ်လို့ရှိရင်သိကုဖို့လိုပါတယ်
ဟုတ်ကဲ့ဆရာမကြီးအဲ့တော့ဒီ autism ယောဂနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်က
မိဘတွေကိုအထူးမေတ္တာရက်ခံချင်တာဒီလိုလက္ခဏာမျိုးလေးတွေတန်ရရှိရဲ့အခါမှာဒီယောဂမျိုးဖြစ်နေမှာဆိုးလို့ဆိုပြီးတော့သူ့ကိုမှမတိုင်နိုင်နဲ့နဲ့ကိုယ့်ကိုယ်တယောက်တည်းကျိတ်ပြီးတော့နေနေတာဟာခလေးပဲအကျိုးရှိပါဘူးတခါတလေကြိုက်နေဆရာဝန်နဲ့တော့တိုင်နေတယ်ဒါပေမဲ့သူတို့အတွက်ဒါလက်ခံမှုခက်ခဲမယ်ဆိုတော့မှန်ပါတယ်ဒါပေမဲ့ကျမတို့ပြောချင်တာကတော့ autism နဲ့ ADHD ပဲလို့နာမည်တွေတက်နေတာကဉာဏ်အရေးမကြီးပါဘူးဒါပေမဲ့ကိုယ်ကလေးကဘာတွေလိုအပ်နေလဲဆိုတာကိုသိပြီးတော့လိုအပ်တဲ့လေ့ကျင့်သင်ကြားမှုတွေကိုအချိန်ကြီးရယူဖို့ကအရေးကြီးပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရပြီးခုတစ်ခါတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။အိန္ဒိယဘင်္ဂလားဒေ့ရှ်မြန်မာတရုတ်ကိုဆက်သွယ်မဲ့စီးပွားရေးဇင်းကြံမှာရခိုင်ပြည်နယ်ပြည်ထနာကဝင်လာတဲ့အတွက်ဘင်္ဂလားဒေ့ရှ်ရဲ့အရေးပါမှုဟာယောနေသွားရတဲ့အကြောင်းဦးအောင်ခင်ကဝေဖန်သုံးသပ်ပြီးတော့တင်ပြထားပါတယ်ခင်ဗျာ။
မင်္ဂလာတဲ့တရုတ်အိန္ဒိယမြန်မာ BCIM လေးနိုင်ငံစီးပွားရေးဇင်းကြံတည်ဆောက်ရမှာရခိုင်ပြည်နယ်မြောက်ပိုင်းပြည်ထနာဟာစိုးရင်စရာမရှိဘူးလို့တရုတ်ကယူဆပုံရပါတယ်။ရခိုင်ပြည်နယ်ငင်းချမ်းရေးအတွက်မြန်မာအစိုးရဆောင်ရွက်နေတာတွေကိုထောက်ခံကြောင်းတရုတ်ကွန်မြူနစ်ပါတီထိပ်တန်းအရာတန်းတဦးကအောက်တိုဘာ21ရက်နေ့ကဘေကြီးမှာကြေညာပါတယ်။မြန်မာအစိုးရဟာပြင်ပအကူအညီမပါဘဲကိုပြတနာကိုရှင်းနိုင်စွမ်းရှိတယ်လို့တရုတ်ကယုံကြည်ကြောင်းနိုင်ငံခြားကဆွတ်ဖက်လို့ပြတနာပြည်နေတာမျိုးမရှိသေးကြောင်းပြောဆိုပါတယ် အိန္ဒိယအစိုးရကလည်းမြန်မာအစိုးရဘက်ကရည်တည်ကြောင်းဝန်ကြီးချုပ်မိုဒီမြန်မာပြည်ကိုလာရောက်စဉ်စက်တင်ဘာလအစောပိုင်းကပြောသွားပါတယ်မြန်မာဟာတရုတ်ရဲ့အနောက်ဘက်ဇင်းကြံအတွက်အရေးပါသလိုအိန္ဒိယရဲ့အရှေ့ဘက်ဒန်းစင်မှာလည်းအရေးကြီးပါတယ်မိုဒီအစိုးရရဲ့အရှေ့ဘက်ဒန်းစင်အောင်မြင်ရေးမှာမြန်မာဟာအဓိကကြပါတယ်ကရဒန်ဘက်ဆိုပို့ဆောင်ရေးစီမံကိန်းအောင်မြင်ရေးနဲ့အရှေ့မြောက်နယ်စပ်သဘုံနင်းနင်းရေးမှာမြန်မာနဲ့ပူးပေါင်းဆောင်ရွက်မှုကိုအိန္ဒိယကအားကိုးနေရတာကြောင့်အိန္ဒိယဟာအနောက်တိုင်းကိုတန်ရောက်မလိုက်နိုင်ပါဘူ
းမြန်မာပြည်မှာတရုတ်အရင်အနှီးအားကောင်းလာလေလေအိန္ဒိယအဖို့နေရထိုင်ရခက်လေလေဖြစ်နေပါတယ်တရုတ်ယင်းနှီးငွေကဒေါ်လာတန်ပေါင်း1000ခွဲရှိပြီးအိန္ဒိယဟာဒေါ်လာတန်850သာယင်းနှီးထားပါတယ်တရုတ်ဒီပီလုံးရဲ့နှစ်စဉ်အသတင်းထုတ်လွှင့်မှုဟာအိန္ဒိယထက်5ဆလောက်ပိုများတာမို့တရုတ်ကိုမမှီတာမထူးဆန်းသလိုဖြစ်နေပါဗျ။အိန္ဒိယရဲ့အကြီးမားဆုံးစီမံကိန်းဟာဒေါ်လာတန်900ရင်းထားတဲ့ကလဒန်ဘက်ဆုံသဲယူပို့ဆောင်ရေးဖြစ်ပါတယ်။မီဇိုရန်ပြည်နယ်ကိုစစ်တွေစိတ်ကန်းကတဆင့်ကလကတားနဲ့ဆက်သွယ်မှမို့အရှိစီးပွားရေးဇင်းကြံအောင်မြင်ရေးအတွက်ရေးကြည့်ပါတယ်။2008ခုနှစ်မှာစတာမို့2015မှာပြီးစီးမယ်လို့ခန့်မှန်းပေမဲ့ဇယိတ်6ဆပိုမိုကုန်ကြပြီး2019ရောက်မှပြီးစီးလိမ့်မယ်လို့မျှော်လင့်ရပါတယ
်။ကရဇန်ဘက်ဆုံသဲယူပို့ဆောင်ရေးစီမံကိန်းဟာအိန္ဒိယအစိုးရရဲ့ဘက်ဆုံညံပြင်းမှုကိုတက်တည်ပြသလိုဖြစ်နေပါတယ်။စီမံကိန်းလိလသုံးသပ်ချက်မှားယွင်းမှုယင်းနှီးငွေမလုံလောက်မှုစီမံခန့်ခွဲမှုညံပြင်းမှုတာဝန်ခံခြင်းကိမဲ့မှုမြစ်ကြောင်းအခြေအနေကိုမသိနားမလည်မှုစောင့်ရမဲ့လမ်းအတိုင်းအတာမှားယွင်းမှုစတာတို့ကြောင့်ကရဇန်စီမံကိန်းပြီးစီးဖို့အများကြီးလိုပါသေးတယ်။နာမည်ကြီးသလောက်အလားအလာမရှိဖြစ်နေပါနဲ့။ရခိုင်နယ်သားကိုအကျိုးပြုမယ်လို့အိန္ဒိယကဆိုပေမဲ့လက်တွေ့ပူးပေါင်းဆောင်ရွက်တာမျိုးမတွေ့ရသေးပါဘူး။မိုရေးမန္တလေးမဲဆောက်ကာလန်စီမံကိန်းမှာလည်းမျောမှန်းတယ်လို့ဖြစ်မလာတာတွေရှိပါသေးတယ်။အိန္ဒိယအရှေ့မြောက်ဖွံ့ဖြိုးရေးမှာမြန်မာဟာအဓိကကျပြီးမဲ့အိန္ဒိယဟာထိထိရောက်ရောက်မဆောင်ရွက်နိုင်သေးတာတွေ့ရပါသေးတယ်။
အိန္ဒိယကကြံ့ကြာနှေးကွေးသလောက်တရုတ်ကတိကျမြန်ဆန္ဒတွေ့ရပါတယ်။ရခိုင်ကမ်းလွန်အတွက်သဘာဝတန်ငွေနဲ့တရုတ်သင်းမောတင်ယူလာတဲ့ရေနံကိုယူနန်ကိုတင်ပို့ဖို့အတွက်ပိုင်လိုင်းနဲ့မဒေးရေနဲ့စိတ်ကန်းကို3-4နှစ်နဲ့ပြီးစီးအောင်တရုတ်ကဆောက်လုပ်နိုင်ပါတယ်။ပိုင်လိုင်းနှစ်ခုအတွက်ဒေါ်လာတန်2500ယင်းနှီးတဲ့တရုတ်ဟာ51ရာခိုင်နှုန်းပိုင်ဆိုင်ပါတယ်။ရေနံပိုက်49ရာခိုင်နှုန်းနဲ့တန်ွေပိုက်800ဂိုင်းနှုံးကိုမြန်မာအစိုးရကပိုင်ဆိုင်ပါတယ်။အိန္ဒိယကုမ္ပဏီကတော့တန်ွေပိုင်လိုင်းရဲ့800ဂိုင်းနှုံးကိုသာပိုင်ဆိုင်ပါတယ်။အိန္ဒိယဟာတရုတ်ရဲ့လက်ဝေကန်အဆင့်မှာပါဝင်လုပ်ကင်နေရတာဖြစ်ပါတယ်။ပိုင်လိုင်းနဲ့ရေနက်စိတ်ကန်းကိုအခြေခံပြီးကြောက်ဖြူအထူးစည်းဝါးရေးစုံကိုတရုတ်ကတည်ဆောက်ပါလိမ့်မယ်။မတ်တီငွေဒေါ်လာတန်8300လို့ခန့်မှန်းထားပါတယ်။
ကျောက်ဖြူရေနဲ့စိတ်ကန်းကိုတရုတ်က90ရာခိုင်နှုန်းပိုင်ဆိုင်ဖို့သဘောတူထားပြီးကျန်30ရာခိုင်နှုန်းကိုမြန်မာဘက်ကလက်ခံဖို့ဖြစ်ပါတယ်။အသေးစိတ်ကူညီတာမျိုးကိုလည်းတရုတ်ကလှုပ်တက်ပါတယ်။ရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးအတွက်ကျပ်တန်း200တရုတ်ကလှူဒန်းပါတယ်။အမေရိကန်နဲ့ဥရောပကမြန်မာအစိုးရကိုပြင့်တင်ရှုံ့ချလေးလေးတရုတ်အစိုးရဩဇာအရှိန်အဟွာပိုပြီးကြီးမားလေလေဖြစ်နေပါတယ်။လက်တွေ့အကျိုးစီးပွားကိုအဓိကထားတဲ့လမ်းစဉ်ဟာတရုတ်အတွက်အစဉ်ပြေးနေပုံရပါတယ် NLD အစိုးရလမ်းစဉ်ကိုကြည့်ပြီးရင်းနှီးပြုံနာမဲ့အနောက်တိုင်းကုမ္ပဏီတွေသဝေးသဝါဖြစ်နေချိန်မှာတရုတ်ကအဆက်မပြတ်ကူညီနေတဲ့သဘောဖြစ်ပါတယ်အိန္ဒိယဘင်္ဂလားဒေ့ရှ်မြန်မာတရုတ်စီးပွားရေးဇင်းကြံအောင်မြင်ရေးမှာတရုတ်အတွက်မြန်မာဟာအရေးအကြီးဆုံးဖြစ်နေပုံရပါတယ်ရခိုင်ပြည်ထနာကြောင့်ဘင်္ဂလားဒေ့ရှ်ဟာမြန်မာလောက်အရေးမကြီးတော့သလိုဖြစ်နေပါတယ်မြန်မာပြည်ကသာတရုတ်စီးပွားရေးဇင်းကြံအတွက်မဟာဗျူဟာအကြဆုံးဖြစ်နေပါတယ်ခင်ဗျာ
ဥက္ကဋ္ဌရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုတင်ပြထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ်ထိုင်းအခြေစိုက် BNI ဝိုင်းတော်သားတွေကအစီအစဉ်ထုတ်လွှင့်တာဖြစ်ပါတယ်
က်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကချင်အမျိုးသားတင်းနောက်ဆရာနှစ်ဦးနဲ့အသက်14နှစ်အရွယ်ရှစ်တန်းကျောင်းသားကိုမတရားအသင်းဆက်သွယ်မှုပုံမှန်နဲ့တက်မတော်ကတရားဆွဲပြီးထောင်ဒဏ်ချမှတ်လိုက်ပါတယ်ကျောင်းကျိန်ပြင်ပတိုင်းသားစာပေတင် जा သူကရင်ဆရာဆရာမတွေအစိုးရထောက်ပံ့ငွေအပြည့်အဝမရရှိသေးဘူးဆိုတဲ့သတင်းတွေကိုကြားကြရမှာပါရှင
်ဒီမှာကနန်းဟောမရှင်သတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းမင်းကိုမြို့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကာလအတွင်းမြန်မာတပ်မတော်ကဖမ်းဆီးပြီးအမှုဖွင့်ထားတဲ့မင်းကိုတီရခန့်ကချင်နှစ်ချင်းအသင်းတော်အမှုဆောင်တဦးကိုလာရှိုးမြို့တရားရုံးကအောက်တိုဘာလ29ရက်နေ့ကထောင်ဒဏ်ချမှတ်လိုက်ပါတယ်။ဥဒုံတော့နောင်လတ်ကိုမတရားအသင်းဆက်သွယ်မှုပုံမှန်18တပ်မတော်အကုံဒီညွန်းနှွမ်းစီမှုဆိုင်ရာပြန်ဆက်ပုံမှန်900ပို့ကုံသွင်းကုံဥပဒေပုံမှန်8တွန်းနဲ့ထောင်ဒဏ်4နှစ်3လချမှတ်လိုက်ပြီးဥလမ်ဂျော်ဂမ်ဆိုင်ကိုထောင်ဒဏ်နှစ်နှစ်သုံးလအတိအကျချမှတ်လိုက်တာဖြစ်တယ်လို့တရားရုံးမှာအမှုတွားရောက်ကြားနာသူတဦးကပြောပြပါတယ်။ဥဒုံတော့နောင်လတ်နဲ့ဥလမ်ဂျော်ဂမ်ဆိုင်တို့ဟာမွန်ဂိုမျိုးရှိကချင်နှစ်ချင်းခရီးအသင်းတော်ကအမှုတော်ဆောင်တွေဖြစ်ပါတယ်
။အသက်14နှစ်အရွယ်အထမတ်တန်းကျောင်းသားတဦးကိုရှမ်းပြည်နယ်မြောက်ပိုင်းနှမ်ဆန်မြို့နယ်တရားရုံးမှာမတရားအသင်းဆက်တွယ်ရေးဥပဒေပုံမှန်18နဲ့ထောင်ဒဏ်နှစ်နှစ်ချမှတ်လိုက်ပါတယ်။အောက်တိုဘာလ30ရက်နေ့ကချမှတ်လိုက်တာပါ။ပြီးခဲ့တဲ့အောက်တိုဘာလ5ရက်နေ့ညနေပိုင်းကရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်ထမဆိုင်ရွာသားကျောင်းသားမိုင်းချိုမင်းထွေးခအယန်းကိုနမ်ဆန်မြို့ဝယ်မှာမြမတပ်မတော်ခမာယာတိတုံညာ9ကဖမ်းဆီးလိုက်ပါတယ်။တရားစီရင်ချိန်ကျောင်းသားမိုင်းချိုမင်းထွေးနဲ့အတူမိခင်တဦးသေးကိုတော့ခေါ်ယူနားထောင်ခွင့်ပြုလို့မြန်မာနိုင်ငံတရားစီရင်ရေးကကျင့်တုံးတဲ့အများပြည်သူရှေးမောက်တရားစီရင်ခြင်းမှုတစ်ခုလုံးကိုချိုးဖောက်ရာရောက်တယ်လို့လည်းတာဝန်ဥပဒေအထောက်အကူပြောဖွဲ့တာဝန်ခံမိုင်းမျိုးအောင်ကပြောပါတယ်
ရခိုင်ပြည်နယ်မောင်တော်ခရိုင်မှာနယ်မြေအခြေအနေအချမ်းနေပြီဖြစ်တဲ့အတွက်မြို့ပေါ်နဲ့တခြားနေရာတွေမှာဒုက္ခတွေတွေအဖြစ်ခိုလုံနေကြတဲ့မိသားစုတွေကိုနိုဝင်ဘာလ၂ရက်နေ့နောက်ဆုံးထားပြီးဒုက္ခတွေစခန်းတွေကနေရပြန်ကြဖို့ပြည်နယ်အစိုးရကညွှန်ကြားထားတယ်လို့သိရပါတယ်အခုလိုညွှန်ကြားချက်ထုတ်ပေမဲ့ရွာလုံးကျွတ်မိရှုခံရတာတွေအများအပြားတက်ဖြတ်ခံရတာတွေရှိတဲ့အတွက်ဟိန္ဒူအမျိုးသားတွေအတွက်နေစရာအိမ်မရှိသေးသလိုလုံခြုံရေးအရာစိုးရိမ်နေကြလို့နေရပြန်ဖို့အခက်အခဲဖြစ်နေတယ်လို့ဆိုပါတယ်
။မွန်ပါတီပေါင်းစည်းရဲ့အတွက်အကောင့်တွေဖော်ရမှာပါတီကောင်းဆောင်တွေပြတ်တမ်းမှုမရှိလို့ဆိုပြီးမွန်ဒီရလုံးဆိုင်ရာ AMTP ပါတီဥက္ကဋ္ဌနိုင်အောင်ချမ်းနဲ့အတွင်းရေးမှူးနိုင်အောင်သန်းအပါဝင်ပါတီဝင်တွေနှုတ်ထွက်လိုက်ပါတယ်။အောက်တိုဘာလကုန်ပိုင်းကနှုတ်ထွက်လိုက်တာပါ။သူတို့တင်ပြတဲ့နှုတ်ထွက်စာနဲ့ပတ်သက်ပြီးမကြခင်မှာပြုလုပ်မဲ့ပါတီဗဟိုအလုပ်မှုဆောင်အစည်းအဝေးမှာဆွေးနွေးဆုံးဖြတ်သွားမယ်လို့လည်း AMTP ပါတီတွက်ဖက်တွင်ရင်မှုတက်နိုင်စံတင်ကပြောပါတယ်
ကျောင်းချိန်ပြင်ပတိုင်းရင်းသားစာပေတင်ကြားနေတဲ့ဆရာဆရာမတွေအတွက်ကရင်ပြည်နယ်အတွင်းမှာရှိတဲ့တချို့မြို့နယ်တွေမှာအစိုးရချင်းမြင့်ငွေအပြည့်အဝမရသေးတာတွေရှိနေတယ်လို့ကရင်ပြည်နယ်စာပေရင်ကျေးမှုပြန့်ပွားရေးအသင်းကပြောပါရယ်အခုလိုဖြစ်ပွားတာဟာစီမံမှုအားနည်းခြင်းနဲ့မတမာမှုတွေရှိနေတဲ့အတွက်ကြောင့်ဖြစ်တယ်လို့ကရင်ပြည်နယ်စာပေရင်ကျေးမှုပြန့်ပွားရေးအသင်းဥက္ကဋ္ဌစောမြတ်အေးကပြောပါရယ်တိုင်းရင်းသားစာပေတင်ကြားပေးတဲ့ဆရာဆရာမတွေကိုတစ်လကျ3000ချီးမြင့်ငွေပေးတယ်လို့သိရပါတယ
်မွန်ပြည်နယ်အတွင်းကအစိုးရအခြေခံပညာတင်ကျောင်းတွေမှာတိုင်းရင်းသားစာပေတင်ကြားတဲ့ဆရာဆရာမတွေကိုနေစာလစာပေခန့်အပ်ဖို့လျှောက်လာခေါ်ယူနေပါတယ်မွန်ကရင်ပအိုးတိုင်းရင်းသားစာပေတင်ပေးတဲ့ဆရာမ1300ကျော်စီနီယာမှမလုံလောက်လို့အခုလျှောက်လာထပ်မံခေါ်ရမှာဆရာဆရာမ800ကျော်လာရောက်လျှောက်ထားတယ်လို့လည်းမွန်ပြည်နယ်ပညာရေးမှူးရုံးကစီရင်ရသိရပါတယ်
ချင်းပင်နယ်ဖလန်းမြို့နယ်လိုက်စိုးကျေးအုပ်စုကိုဖျက်သိမ်းပြီးဖလန်းမြို့ပေါ်ရက်ွက်အဖြစ်ထည့်သွင်းတတ်မှတ်လိုက်တဲ့အပေါ်မကျေနပ်တာကြောင့်လိုက်စိုးကျေးရွာသားတွေကနိုဝင်ဘာလ6ရက်နေ့မှာဆန္ဒဖော်ထုတ်ကြမယ်လို့သိရပါတယ်။ဖလန်းမြို့သစ်စီမံကိန်းအရမကြသေးခင်ရပိုင်းကပြည်ထောင်စုလွှတ်တော်ကနေဖလန်းမြို့မှာရက်ွက်4ရက်ွက်တိုးချက်ဖွဲ့စည်းလိုက်ပြီးလိုက်စိုးကျေးရွာအုပ်စုနဲ့ကျေးရွာ9ရွာကိုပယ်ဖျက်လိုက်တာဖြစ်ပါတယ်။တဘာဝကြကြကျေးရွာအစ်စ်နဲ့တာနေထိုင်လို့ကြောင်းနိုင်ငံတော်တိုင်ပင်ခံနဲ့ချင်းပင်နယ်ဝန်ကြီးချုပ်ထံအတနာခံစာအကြိမ်ကြိမ်စာပေးပို့တဲ့ကြားပြည်အောင်စုလွတ်တော်ကတတ်မှတ်လိုက်တာလို့လိုက်စိုးမြေယာထိမ့်သိမ့်ရေးကော်မတီဥက္ကဋ္ဌဦးဇာထန်းကပြောပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတက်မလို့နဲ့တင်းသားတော်လိုင်းလက်နက်ကန်အဖွဲ့တွေကြားစစ်ရေးတင်းမာမှုကြောင့်ဒေသခံရွာသားတွေဟာလက်နက်ကြီးကြီးစားထိမှန်မှုတွေမြေမြုပ်ပိုင်းနေမိတာတွေစတဲ့စစ်ဘေးဒဏ်တွေကိုခံနေကြရပါတယ်။တိုက်ပွဲတွေကြောင့်အချိန်နဲ့အမျှစိုးရိမ်နေကြရတဲ့ဒေသခံတွေရဲ့အခြေအနေကိုတော့အမီကနေစူးစီးထားပြီးတော့မိကလျာမွန်ကနေတင်ဆက်ပေးထားပါဗျ
။စစ်ရေးပဋိပက္ခတွေဖြစ်ပွားနေတဲ့နတ်ဆန်မြို့နယ်အတွင်းမှာအောက်တိုဘာလ20ရက်နေ့တုန်းကလက်နက်ကင်အဖွဲ့တွေထောင်ထားတဲ့မိုင်းကိုနင်းမိတာကြောင့်မန်လွေရွာသူလွေအီနန်းတိဆုံးခဲ့ပြီးလုံတော့ရွာသားမိုင်းနှဆိုင်ကတော့ဒဏ်ရာပြင်းထန်စွာရရှိခဲ့တယ်လို့လည်းတန်းဥပဒေထောက်ကူပြုအဖွဲ့တဝန်ခံမိုင်းမျိုးအောင်ကပြောပါတယ်။
မင်းတို့ကမှတဲ့ကောင်မလေးကသူကကြီးကြီးချင်းမှာတော့ခြေောက်တစ်ခါတော့ပြတ်သွားတယ်ခြေောက်တစ်ခါတော့တူတော့ကျိုးနေတော့တန်းတန်းကြီးတော့ရှိကျန်နေတာပေါ့နော်အဲ့တော့ကိုနာချူချင်းပို့ဖို့သွားတဲ့အချိန်မှာနိုင်မှပဲကိုဆုံးသွားတာပေါ့နော်အဲ့ဒီဆက်ကများပြီးတော့မှဆုံးသွားတာပေါ့နော်လုံးတော့ရောက်ခဲ့မှတဲ့အာဒါကြတော့အမှုသားပေါ့နော်အသက်30ကျော်ရှိတဲ့ညီမင်းသားဆိုင်ကတော့ခြေတန်းနဲ့သူ site မှာဖြစ်တော့သူခြေနိုင်ငံနေနေများတာပေါ့များတဲ့အခါကျတော့အသက်တော်ရှိတဲ့အတိုင်းပဲဦးကတော်တော်လေးကျေးရမခန္ဓာကိုယ်နဲ့လက်ပစ္စည်းတွေပိုင်းတော့ရှိတယ်နော
်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေသလိုတအားဥပဒေထောက်ကူပြုအဖွဲ့ရဲ့စီးရင်အရာ2019ခုနှစ်အတွင်းမိုင်းကြောင့်ထိခိုက်ဒဏ်ရာရရှိသူ39ဦးနဲ့တေဆုံးသူ73ဦးရှိတယ်လို့လည်းမိုင်းမျိုးအောင်ကပြောပါတယ်။အောက်တိုဘာလ19ရက်နေ့ကလည်းတအားပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်နတ်ခမ်းမြို့နယ်ပန်ကနိုင်းကြီးရွာသားတွေလက်နက်ကြီးထိမှန်ခဲ့တယ်လို့အဲ့အထဲမှာကလေးငယ်တူတေဆုံးခဲ့တယ်လို့လည်းတအားလူငယ်အဖွဲ့ကကိုမိုင်းမိုင်းကအခုလိုပြောပါတယ်
ကြည့်ရတဲ့လူက၄ယောက်ရှိတယ်။ဒီအဖွားကတော့တိတ်မဖြစ်ဘူး။ဒီဦးလေးတယောက်တော့အဲ့ဟိုတက်40ကျော်။အဲ့ဟိုကနည်းနည်းအများကြီးထိရယ်။ဒါတော့နှန့်ခမ်းစေုံရောက်မလားဖြစ်နေ။ဒီရောက်လာတာ38ရယ်ရှိတဲ့ဒီအာဒေါ်ကြီးတယောက်ပဲသူရောက်လာတာ။ဟိုကဒီလက်မှာထိရယ်။ပြည်ဒီပေါင်ပေါင်အောက်ဘက်ချမ်းမှာထိရယ်။ဒီကကလေးတော့ဖုံးသွားပြီပေါ့။
ရှမ်းပြည်နယ်မြောက်ပိုင်းရှိလူတို့တွေနေထိုင်တဲ့ကျေးရွာတွေထဲမှာတိုက်ပွဲတွေဖြစ်ပွားလာမှာကိုဒေသခံတွေအနေနဲ့စိုးရိမ်နေကြရတဲ့ဘွားမျိုးနဲ့နေထိုင်နေကြရတယ်လို့လည်းနတ်ခမ်းမျိုးနဲ့တအန်းစာပေနဲ့ယဉ်ကျေးမှုဥက္ကဋ္ဌဦးမြင့်ကျော်ကပြောပါတယ်
။တိုက်ပွဲတော့မဖြစ်တင်တော့ဘူးပေါ့နော်။အခုတဖြစ်ရွာထဲမှာမဖြစ်တင်ဘူးပေါ့နော်။ရွာထဲမှာဖြစ်တော့ထိစရာရှိရင်ဒီသူပဲဖြစ်နေတယ်။ဒီကြည်တာပေါ့။နောက်ဆုံးတော့ဒီသူပဲဒုက္ခရောက်တာပေါ့။
မြမတမတော်နဲ့တိုင်းရနာလင်းနဲ့ကင်ဖွဲတွေကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကြောင့်ဒေသခံတွေစစ်ဘေးဒဏ်ကိုခံနေကြရတယ်လို့တိုက်ပွဲတွေရပ်တပြီးငြိမ်းချမ်းရေးကိုလိုရှိတယ်လို့လည်းဒေသခံတွေကပြောပါတယ်
။ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကကြားကောင်းပါတီဟာအော်တိုဘာလ26ရက်နေ့မှာပါတီတည်ထောင်ခြင်း29နှစ်ပြည့်ပြီဖြစ်ပါတယ်။29နှစ်တာကာလပတ်လုံးရှမ်းလူထုအတွက်ဘာတွေလုပ်ပေးနိုင်ခဲ့တယ်လဲအားသာချက်အားနည်းချက်တွေကဘာတွေရှိနေတယ်လဲဆိုတာကိုပါတီပြောခွင့်ရဆိုင်းလိပ်ကိုနမ်ဟ ோம் ကနေဆက်သွယ်မေးမြန်းထားပါတယ်
2015ရွေးကောက်ပွဲဝင်ပြီးကြားခေါင်းဘာတွေဘာတွေလှုပ်ဆောင်နေတယ်လဲဆိုတာကိုတော့ပါတီပြောခွင့်ရဆိုင်းလိပ်ကအခုလိုပြောပါတယ
်2015မှာရွတ်တော်ကိုယ်ရောက်40နာရီရှိပြီးတော့မှကြားချက်ရွေးကောက်ပွဲမှာနောက်ထပ်ကျွန်တော်တို့6ရက်ဆက်မှန်ပြီးအနိုင်ရရှိတယ်ဒီနေ့ဒီအောင်စုဆွတ်တော်မှာရောဒီနေ့ဆွတ်တော်မှာပါကျွန်တော်တို့တက်နိုင်မှဥပဒေပြုခြင်းတရားမျှတမှန်ကန်မှုရှိတဲ့ဥပဒေကိုပြင်ဆင်ခြင်းဥပဒေတော့ထုံးလုံးပြီးထုံးတမ်းအမိန့်လက်ဆွဲအစရှိတဲ့ပြင်ပြရှိတာတွေကိုပြင်တဲ့ကိစ္စကအစားပြည်တော်စုကြီးမြင်းကျန်းတာယာဖို့အတွက်ပြည့်အပြစ်ခိုက်ရစဲဆိုင်ရာကိစ္စရများနှင့်ပြည်တော်စုကိုပြန်လည်တည်ဆောက်ဆင်ကကိစ္စရများမှာကျွန်တော်တို့ဆက်လက်ပြီးတော့မှတိုက်ပွဲဝင်ပါဝင်ဆောင်ရွက်နေ
ဟုတ်ကဲ့ SNLD ကရွေးကောက်ပွဲပြန်ဝင်ရတဲ့အမြင့်ဆုံးညီမချက်ကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလို့သိရပါတယ်ချင်းဒီအခြေခံဥပဒေပြင်ဆင်ရေးမှာဘယ်လောက်ထိဘယ်တိုင်းတာထိလုပ်နိုင်ခဲ့တယ်လို့ပြောလို့ရပါသလဲ
ကျွန်တော်တို့ရွေးကောက်ပွဲစဝင်ကလေးကရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ပြနေအဲ့လိုညီမှန်းပြနေရွေးကောက်ပွဲဝင်တယ်ကျွတ်တော်လေးကိုရောက်သွားတဲ့အချိန်မှာကျွန်တော်တို့ဟာညွန်မှန်းတလောက်ဒီအများစုတော့မရခဲ့ဘူးအဲ့တော့ဂေး36ကနေကန့်သတ်ထားတဲ့အချက်တွေအပြင်ဒီ36ဒေကနေအဲ့ဒီဘောင်းကနေလွတ်ကင်းပြီးတော့မှဘယ်ဟာပြင်နိုင်လဲဆိုတော့စောက်ပြန်ဆန်းစနေပြီ။အကြမ်းတင်သောကာလမှာအနည်းဆုံးအချင်းကျန်းပြည်ဆိုင်ရာဥပဒေတစ်ခုနှစ်ခုအဲ့ဒါတွေကျွန်တော်တို့ပြင်သွင်းနိုင်မယ်လို့ပြောလင့်ပါတယ်
။ရှစ်ဆက်မှာက SNLD ပါတီအနေနဲ့လူထုအတွက်ပါဆက်လုပ်ပေးဖို့ရှိတယ်လေရှင
်။ဓာတ်လူညီညာရေးမရှိဘဲနဲ့ကျွန်တော်တို့ငြိမ်းချမ်းမရနိုင်ဘူး။ငြိမ်းချမ်းရေးမရဘဲနဲ့ဒီမိုကရေစီကိုကျွန်တော်တို့တရားမဆန်းနိုင်ဘူး။ကျွန်တော်တို့ပါတီဟာပြည်သူ့ကြားပေါက်ဖွားလာပြီးတော့ပြည်သူ့အကျိုးအတွက်ဆောင်ရွက်မှာဖြစ်တဲ့အတွက်ကြောင့်မို့လို့ပြည်သူတွေနဲ့ကင်းကွာလို့မရပါဘူးအဲ့တော့ပြည်သူတွေရဲ့သဘောဆန္ဒအတိုင်းအပြည့်အဝမလုံဆောင်နိုင်ဒိဋ္ဌိနဲ့လို့ပြည်သူရဲ့မလိုလားတဲ့ချက်လက်တွေတော့ကျွန်တော်တို့ဘယ်တော့မှလုံဆောင်မှာမဟုတ်ဘူးကိုကျိုးစည်းဝါးကိုကြည့်ပြီးတော့မှပါတီအကျိုးကိုထိတ်တန့်တင်တာမျိုးနဲ့လုံမှာမဟုတ်ဘူး
တနည်းကြရင်ကျွန်တော်အားလုံးပြည်သူတရားလုံးငြိမ်းချမ်းတရားရဲ့ဖက်ဒရယ်ဆောင်ကူကြီးကိုအရောက်ဆန်းနိုင်ဖို့ရဟာကျွန်တော်တိုင်းသားပြည်သူတရားလုံးနဲ့အတူလက်တွဲပြီးဆောင်ရွက်သွားမယ
် SNLD ဟာ1989ခုနှစ်မှာပါတီစတင်တည်ထောင်ပြီး1990ရွေးကောက်ပွဲမှာရှမ်းပြည်တွင်းမှာပထမပြည်ထောင်စုတဝန်းလုံးမှာဒုတိယအနိုင်ရရှိပေမဲ့တပ်မတော်ကအာဏာလွှဲအပ်ပေးခြင်းမရှိခဲ့ပါဘူး1993အမျိုးသားညီလာခံဝင်ရောက်ပေမဲ့တိုင်းရင်းသားအရေးထက်သွင်းရေးဆွဲဖက်မရတာကြောင့်1996ကညီလာခံကနေနှုတ်ထွက်လိုက်ပါတယ်2005ခုနှစ်ကရှမ်းပြည်အတိုင်းပင်ခံကောင်စီဖွဲ့စည်းရာမှာတပ်မတော်အစိုးရကပြည်ထောင်စုဖြိုခွင်းမှုမတရားအသင်ဆွတ်တယ်မှုစတဲ့ပုံမှန်တွေနဲ့ခေါင်းဆောင်ဖြစ်သူခွန်ထွန်းဦးစိုင်းညွန့်လွင်စိုင်းလာအောင်ကိုဖမ်းဆီးထောင်ချလိုက်ပါတယ်2012ခုနှစ်ကထောင်ကနေပြန်လဲလွတ်မြောက်လာပြီးဖြတ်သိမ်းခံရတဲ့ပါတီကိုပြန်လဲဖွဲ့စည်းပြီးတော့2015ရွေးကောက်ပွဲမှာမှပြန်လဲဝင်ရောက်ရှင်ပြန်ခဲ့တာဖြစ်ပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကချင်မျိုးရာတင်းထောက်စီရနှူးနဲ့အသက်14နှစ်အရွယ်ရှစ်တန်းကျောင်းသားကိုမတရားအသင်ဆက်တွယ်မှုနဲ့တပ်မတော်ကတရားစွဲပြီးထောင်ဒဏ်ချမှတ်လိုက်ပါတယ်။မွန်ပါတီတွေပေါင်းစည်းခြင်းမပြုလို့မွန်ဒေတာလုံးဆိုင်ရာပါတီဥက္ကဋ္ဌအသွင်းရင်းမှုအပါဝင်ပါတီဝင်ခုနှစ်ဦးနှုတ်ထွက်လိုက်ပါတယ်။
တော်ရရှင်တွေခုနားဆင်နေခဲ့ကြတာကတော့ကျမတို့ BNNY တို့သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအာမီပ
ါ BNNY တို့သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်ခင်ဗျာ။VU ကနေမနေ့ပြန်မနေ့ထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီနဲ့9နာရီအထိလိုင်းနူမီတာ24 kHz 1.23 လိုင်းနူမီတာ32 kHz 9.25 နဲ့လိုင်းနူမီတာ39 kHz 9.25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အဲ့ဒီအစီအစဉ်မှာတော့ကျမ်းမာရေးကဏ္ဍနဲ့အတူတိုင်းရင်းသတင်းလွှာကိုပြန်လည်နားဆင်ရဖို့ရှိပါတယ်။မကြာခင် VU ရဲ့ကြာသာပတိနေ့ညပိုင်းအစီအစဉ်တွေအဆုံးမသတ်ခင်မှာအခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ခင်ဗျာ။
နီယောမှာလူရှိဦးသေဆုံးခဲ့တဲ့ဒီထရက်ကာစင်းနဲ့ဝင်တိုက်ခဲ့တဲ့ဥဇဘက်ကစ္စတန်နိုင်ငံကရွှေ့ပြောင်းနေထိုင်သူကိုတည်ထောင်ပေးတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ဆက်လက်ယုံကြည်ထားပေမဲ့ကျူဘားနိုင်ငံကွန်တနမိုပင်လယ်အော်ကအချက်ဖက်သမားဖြစ်တန်ရရှိသူကိုထိန်းသိမ်းထားရာအချင်းစခန်းကိုပို့ဆောင်လိုတဲ့သဘောထားကတော့ပြောင်းလဲသွားပါတယ်။နီယောကအချက်ဖက်သမားကိုကွန်တနမိုအချင်းစခန်းပို့ချင်ပေမဲ့လုပ်ငန်းစဉ်ကအမေရိကန်တရားစနစ်နဲ့အချင်းပို့ချမှာဖြစ်ပြီးရာဇဝတ်မှုကျူးလွန်တာနီယောမှာပဲဆက်လက်ထိန်းသိမ်းထားပြီးတရားစီရင်တာကပိုတင့်တော်မှာဖြစ်တဲ့အကြောင်းနဲ့မြန်မြန်ဆန်ဆန်တည်ထောင်ပေးတဲ့အကြောင်းလဲသမ္မတထရန့်ကဒီကနေ့ပဲပြောဆိုလိုက်တာပါ။ဒီချိန်ထဲမှာပဲနယူးယောက်မှာကားနဲ့တိုက်ခတ်ခဲ့တဲ့သူကိုပြည်ဝင်ဝင်ဗီဇာပေးခဲ့တဲ့အစီအစဉ်ကိုသမ္မတထရန့်ကဝေဖန်လိုက်ပြီးတရားရေးစနစ်ဟာလူကြီးစရာဖြစ်နေပြီလို့လည်းပြောဆိုလိုက်ပါတယ်။ချမ်ပတ်တိုက်ခတ်ခဲ့တဲ့ကိစ္စဟာနိုင်ငံရေးအငင်းခုန်စရာကိစ္စတွေလည်းဒီနောက်ပိုင်းမှာပေါ်ထွက်ပေါ်လာခဲ့ပြီးသမ္မတထရန့်ကတော့ကားနဲ့တိုက်ခတ်ခဲ့တဲ့သူကိုပြည်ဝင်ဝင်ပေးခဲ့တဲ့ဗီဇာကန်ဆယ်မဲ့အစီအစဉ်ကိုဖျက်သိမ်းဖို့လည်းတိုက်တွန်းပြောဆိုနေတာပါ။ဒီသတင်းမှာတဲ့ဘယ်ဂျီယံပရက်ဆက်မျိုးကိုရောက်နေတဲ့ယာရုကဖဲရှားခံထားသူစပိန်နိုင်ငံကတလုညဒေသအကြီးကဲကာစ်ပိုချမွန်ကတရားရုံးစစ်ခေါ်ချက်ကိုမနာခံဘဲမလာရောက်ခဲ့တဲ့အတွက်ဖမ်းဆီးမိန့်ထုတ်ပြန်ပေးဖို့ဥရောပသမဂ္ဂ EU ကိုစပိန်ရှေ့အစိုးရရှေ့နေတွေကတောင်းဆိုလိုက်ကြပါတယ်။ခေါ်ထွက်ရေးကြိုးပမ်းမှုတွေနဲ့ဆက်နွယ်ပြီးပုံကန်ထားချွတ်မှုနိုင်ငံတော်သစ္စာပေါင်းမှုအလွဲသုံးစားမှုတွေနဲ့ဆွဲချက်တင်ခံထားရတဲ့တခြားကတလုညခေါင်းဆောင်တွေကတော့မက်ဒရစ်မြို့တော်ကတရားရုံးတစ်ခုကိုဒီကနေ့ပဲလာရောက်စစ်ဆေးခံခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေတကြောပြန်ပေါ်ပေါက်ခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်ဒီကနေ့မှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာမတိမငြိမ်ခြေနေတွေကြုံရတဲ့မောင်နှောခင်ကိုရုတ်တရက်သွားရောက်ပါတယ်။ရခိုင်ပြည်နယ်မောင်နှောဒေသကဒေသခံတိုင်းရင်းသားတွေမွတ်စလင်တွေကိုပါတွေ့ဆုံခဲ့တယ်လို့ဒေသရင်းပြန်လည်ထူထောင်ရေးဖွံ့ဖြိုးရေးစတဲ့ကိစ္စတွေနဲ့ပတ်သက်တဲ့လိုအပ်ချက်တွေကိုလည်းဆွေးနွေးပြောဆိုခဲ့တာပါ။ဒီကနေ့နေချင်းပြန်ရခိုင်ခီးစဉ်တွင်စစ်တေမျိုးကိုရောက်ရှိစဉ်မှာတော့ပြည်နယ်ဆိုးရတောင်ဝင်ရှိသူတွေနဲ့တွေ့ဆုံပြီးနေဆက်လုံခြုံရေးကိစ္စတွေပြန်လည်ဝင်ရောက်လာမဲ့သူတွေကိုလက်ခံရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။အတန်လွှင့် engineer ကတော့ white desk ဇောညံဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နဲ့10:00အထိ line number 24 25 32 51တို့ကနေတင်ဆက်ခဲ့တာပါ။သောရရှင်နေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.